တရားဒေသနာတော်တို့ကိုနာယူကြည်ညိုကြနှလုံးသွင်းမှတ်သားကြရအောင်ဒီနေ့သာသနာတော်နှစ်2559ခုနှစ်ကောဇာတကြီး1385ခုနှစ်နေုံလာဇန်14ရက်2013ခု6လပိုင်း22ရက်နေ့ညနေခင်းအခါကာလမှာစင်ကာပူနိုင်ငံအရီနာကန်ထရီကလပ်မှာဆင်းရဲခြင်းပါတယ်ချိန်40မြောက်ခုနှစ်ရက်နေ့တရားစခန်းပွဲမှာဘိသပောင်သူတော်ကောင်းတို့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုနာယူကြည်ညိုကြလေ့လာမှတ်သားကြသိမြင်နားလည်အောင်ကြိုးစားအထောက်ကြရင်းနဲ့ကုသိုလ်ကောင်းမှုကိုရှာဖွေကြရဲစုဆောင်ကြရဲအသိဉာဏ်ကိုကြီးတဲ့ကြီးအောင်ကြိုးစားကြရဲအဲ့ဒါဒီကနေ့ဗောဓိပက္ခိယတရားအုပ်စုတွေတဲကမနေ့တုန်းကတတိပဋ္ဌာန်အုပ်စုအကြောင်းကိုပြောခဲ့ပါပြီ။ဗောဓိပက္ခိယဆိုတာမဉ္ဇဉ်ရခြင်းရဲ့အသင်အပင်အင်္ဂါရမြားလို့မနေ့တုန်းကအနည်းငယ်မြတ်ဦးရှင်တို့ပြောခဲ့တယ်ဗောဓိပက္ခိယတရား38ပါးရှိပါတယ်သာသနာတော်မြတ်ကြီးရဲ့ယရဏပစ္စည်းတွေလို့မြတ်စွာဘုရားတင်စားပြီးတော့ဟောခဲ့တဲ့တရားတွေပါအဲ့ဒီဗောဓိပက္ခိယတရား38ပါးကိုတူရာအုပ်စုဖွဲ့မယ်ဆိုလို့ရှိရင်အုပ်စုဘယ်နှစုရှိလဲ9စုတတိပဋ္ဌာန်တရား4ပါးကတအုပ်စုသမ္ပပဒံတရား4ပါးကတအုပ်စုအဋ္ဌိပတ်4ပါးကတအုပ်စုအင်းဒရေ၅ပါးကတအုပ်စုဘို၅ပါးကတအုပ်စုဘုဇင်၇ပါးကတအုပ်စုမဂ်ကင်၈ပါးကတအုပ်စုဆိုပြီးတော့အုပ်စုကနှစ်ခုရှိလဲ9စုပါပါ9စုအဲ့ဒါဦးဇင်းတို့ဒီကနေ့တမ္ပပဒံတရားနဲ့ပတ်သက်ပြီးတော့ပြောရမယ်အချိန်အခါမှာတမ္ပပဒံတရား၄ပါးဆိုတာဝရိယတရားကိုဟောကြားထားတဲ့တရားပါတမ္ပပရဏံတမ္ပပရဏံဆိုတဲ့တရားကအဓိပ္ပာယ်နှစ်မျိုးပေါင်းစပ်ထားလားဘုတံတဟတိဝဟတိပရဏံဘုတံတဟတိဝဟတိတိပရဏံဘုတံပြင်းပြင်းထန်ထန်တဟတိဝဟတိအာထုတ်ဆောင်ရွက်တတ်တယ်တတ္တမထုတ်ကြောင်းပရဏံပရဏမည်တဲ့ပရဏဆိုတဲ့ပါဠိစကားဒါကမှမဟုတ်ဦးရှင်တို့မြန်မာဟောဝါဒမှာနေ့စဉ်သုံးနေတာရှိတယ်။ဒါပဓာနာကြတယ်ဒါပဓာနာမကြဘူးဆိုတာလေ။ခုပဓာနာလေ။ပဓာနာဆိုတာဘာလဲဆိုရင်ပြင်းစွာအထုတ်ဆောင်ရွက်တတ်တယ်တဲ့။အဲ့ဒါပဓာနာ။သမ္မတေဝပဓာနာသမ္မပဓာနာ။သမ္မတေဝကောင်းစွာသာလျှင်ပဓာနာအထုတ်ဆောင်ရွက်တတ်တယ်။သမ္ပပဓာနာသမ္ပပဓာန်တရား။ပဓာနာဆိုတာကပြင်းပြင်းထန်ထန်အာထုတ်တာတမ္မဆိုတာကကောင်းစွာလို့သူကအာထုတ်တဲ့နေရာမှာဘယ်လိုအာထုတ်တာလဲဆိုတာရဲ့အဓိကတော့ချက်အာထုတ်တော့အာထုတ်နေကြတာပဲလေဒကာဓမ္မတို့ဦးဇင်းတို့ဝရိယဆိုတဲ့တရားဝါယမဆိုတဲ့တရားကကုသိုလ်လည်းရှိတယ်အကုသိုလ်လည်းရှိတယ်အပြာကတာလည်းရှိတယ်ကောင်းတဲ့နေရာမှာအာထုတ်တာရှိတယ်လို့မကောင်းတဲ့နေရာမှာလည်းအာထုတ်တာတွေရှိတယ်ဒီနေရာမှာဆိုလိုတဲ့ဝရိယကတမ္ပပဒံဝရိယဆိုတာကမကောင်းတဲ့နေရာမှာအာထုတ်တာမကောင်းသဖြင့်အာထုတ်တာမျိုးကိုမဆိုလိုဘူး။တမ္မတေဝဗဒနာတမ္မဗဒနာကောင်းကောင်းအာထုတ်တယ်လို့ရှေ့ကအာထုတ်ခြင်းကိုဘလို့အာထုတ်တယ်လဲလို့ချုပ်ကင်ထားတဲ့အရာကပို့ပြီးတော့အရေးမကြီးဘူးလား။အရေးကြီးတယ်။ကောင်းစွာအာထုတ်တယ်။တရားကိုကြောက်ရင်တော့တမ္မဝါယမလုံလဝရိယရတယ်ပေါ့နော်။အဲ့ဒီတမ္ပပဒံတရား၄ပါးတမ္ပပဒံတရား၄ပါးကိုဦးဇင်းတို့ပေးသပေါင်းသူတော်ကောင်းတို့အားလုံးအကြံပြည့်တော်မှတ်သားပူပြီးကြမှတ်သားပူကြပြီးသားအဲ့ဒါကိုဦးဇင်းတို့အသေးစိတ်ကလေးမှတ်သားကြည့်အောင်နော်ဥပ္ပန္နာနကုတလနာအနုပါဒာယဝါယမောတဲ့နံပါတ်၁က ဥပ္ပန္နနာဖြစ်ပေါ်ပြီးဖြစ်ပေါ်စေဖြစ်ကုန်သောအကုသလနာဓမ္မနာအကုသိုလ်တရားတို့ကိုအနုပါဒါယမဖြစ်ပေါ်စေခြင်းကဝါယမောလုံးလကြုတ်ကုတ်အထုတ်ခြင်းတပါကိုယ်တန်တံမှာဖြစ်ပြီးဖြစ်စေဖြစ်တဲ့အကုသိုလ်တရားတွေကိုပဟာနာယပယ်ရှားဖို့အတွက်ဝါယမောလုံးလကြုတ်ကုတ်အထုတ်တာဥပ္ပန္နနာအကုသလနာဓမ္မနာပဟာနာယဝါယမောဖြစ်ပြီးဖြစ်စေအကုသိုလ်တရားတွေကိုပယ်ရှားဖို့အတွက်ကြိုးစားတာတရားဓမ္မတို့ဦးဇင်းတို့မှာမနေ့တုန်းကလည်းနည်းနည်းတော့ပြောခဲ့ပါတယ်အတိတ်တန်တရားတခွင်ကနေပြီးတော့ဒီကနေ့တိုင်အောင်ဖြစ်ပြီးဖြစ်စေအကုသိုလ်တရားတွေမျိုးစုံမရှိဘူးလားရှိတယ်အဲ့ဒီအကုသိုလ်တရားတွေဟာအကြောင်းတရားတွေဖြစ်တဲ့အတွက်ကြောင့်ဆင်းရဲဒုက္ခတွေဟူသောအကျိုးတရားတွေကိုအကျိုးပေးခွင့်ကြုံတဲ့အချိန်မှာသူတို့ဟာဖြစ်ပေါ်စေလိမ့်မယ်ဒါကြောင့်ကောင်းစွာအာထုတ်မယ်ဆိုတဲ့လူတယောက်ဒီနံပါတ်1ငါတန်တံမှာဖြစ်ပြီးဖြစ်စေအကုသိုလ်တရားတွေဆိုတာရှိတယ်။အဲ့ဒီအကုသိုလ်တရားတွေကိုငါဒီပယ်ရှားနိုင်အောင်ကြိုးစားအာထုတ်မယ်လို့အဲ့ဒါလိုခံယူချက်အဲ့ဒါလိုနားလည်မှုနဲ့အာထုတ်ရ။နောက်ပြီးတော့အနုပါဒနာအကုသလနာအနုပါဒာယဝါယမောတဲ့။အနုပါဒနာမဖြစ်ပေါ်သေးကုန်သောအကုသလနာဓမ္မနာအကုသိုလ်တရားတို့ကိုအနုပါဒါယဖြစ်ပေါ်ခွင့်မပြုဖို့မဖြစ်ပေါ်စေခြင်းကဝါယမောလုံးလကြောကိုအထုတ်တဲ့တရားဓမ္မတို့ဥစဉ်တို့တန်တမမဖြစ်သေးတဲ့အကုသိုလ်တရားတွေရှိတယ်။ဟိုရှိနေတာတော့မဟုတ်ဘူး။သို့သောလွန်ကျူးခွင့်ကြုံရင်လွန်ကျူးနိုင်တဲ့အနေအထားမှာရှိနေတဲ့အတွက်ကြောင့်မနေ့ပြန်မှလည်းအကုသိုလ်တွေကတော့ကြီးတာနဲ့သေးတာပဲကွာမယ်ဖြစ်ကြအောင်ပါဟုတ်လားလောဘတွေဒေါသတွေကလာမဲ့အနာဂတ်ကာလမှာဘာလို့ကြောက်အောင်မလို့ဖြစ်ကြအောင်မအဲ့ဒါလို့ဖြစ်ခွင့်ကြုံလာရင်ဖြစ်ပေါ်နိုင်တဲ့အနေအထားမှာရှိနေတဲ့မိမိတို့ရဲ့ဆိုးဝါးတဲ့အဲ့ဒီအခြေအနေကိုပြောင်းလဲပြစ်ဖို့ကြိုးစားရမယ်ဆိုတဲ့အတိတ်ပဲအကုသိုလ်တရားတွေနောက်တစ်ချိန်မှာငါမဖြစ်ပေါ်အောင်ကြိုးစားမယ်ဆိုတဲ့ဝိရိယအဲ့ဒါအကုသိုလ်နဲ့ပတ်သက်ပြီးတော့နှစ်ချက်ပြီးရင်အသေးစိတ်လေးဦးစဉ်နေနဲ့ထပ်ပြောပြအောင်မယ်နော်ဖြစ်ပြီးသားအကုသိုလ်တရားကိုပေရှားဖို့မဖြစ်သေးတဲ့အကုသိုလ်တရားတွေကိုဖြစ်ပေါ်ခွင့်မပြုဖို့အကုသိုလ်နဲ့ပတ်သက်ပြီးတော့ဘယ်နှချက်လဲနှစ်ချက်အထောက်ရမယ်အပိုင်းနော်နောက်ကုသိုလ်ကောင်းမှုနဲ့ပတ်သက်ပြီးတော့လည်းနှစ်ချက်အနုပါဒနာကုသလနာဥပ္ပါဒါယဝါယမောတဲ့အနုပါဒနာမဖြစ်ပေါ်သေးကုန်သောကုသလနာဓမ္မနာကုသိုလ်တရားတို့ကိုဥပ္ပါဒါယဖြစ်ပေါ်ဖို့အတွက်ဝါယမောလုံးလကြုံကိုအထောက်ရမယ်တဲ့မဖြစ်သေးတဲ့ကုသိုလ်တရားတွေဒကာဓမ္မတို့ဥစဉ်တို့တန်တမာရှိတယ်။ဟိုတဲ့တဲ့ပြောရရင်တော့ဒကာဓမ္မတို့ဥစဉ်တို့တန်တမာကုသိုလ်တရားတွေကလောကီကုသိုလ်တွေပဲဖြစ်ဘူးလား။ဟိုဥစဉ်တို့ကုသိုလ်ကိုအကြံဉာဏ်ဖြင့်သီလသမာဓိပညာလို့ပြောကြပါစို့နော်။အဲ့ဒီသီလသမာဓိပညာမှလည်းပဲလောကီသီလလောကီသမာဓိလောကီပညာရှိတယ်။လောကုတ္တရာသီလလောကုတ္တရာသမာဓိလောကုတ္တရာပညာဆိုတာလည်းရှိတယ်။အဲ့ဒီမှာဒကာဓမ္မတို့ဥစဉ်တို့ဖြစ်ဖူးတာကလောကီသီလလောကီသမာဓိလောကီပညာပဲဖြစ်ဖူးတာလောကုတ္တရာသီလလောကုတ္တရာသမာဓိလောကုတ္တရာပညာဆိုတာမဖြစ်ဖူးသေးဘူးအဲ့ဒါကိုကိုကရည်ရွယ်ချက်ထားပြီးတော့မဖြစ်ဖူးသေးတဲ့အဲ့ဒီကုသိုလ်တရားမြင့်မြတ်တဲ့တရားတွေငါတန်တံမှာဖြစ်ပေါ်လာအောင်ငါကြိုးစားမယ်ဆိုတဲ့ဝိရိယဒါကုသိုလ်နဲ့ပတ်သက်ပြီးတော့ပထမချက်ပေါ့နောက်ပြီးတော့ဥပ္ပန္နံကုသလနံဘိယောဘာဝါယဝါယမောတဲ့ဥပ္ပန္နံဖြစ်ပေါ်ပြီးကုန်သောကုသလနံဓမ္မနံကုသိုလ်တရားတို့ကိုဘိယောဘာဝါယများပြားခိုင်မြဲသွားအောင်ဝါယမောလုံးလကြုတ်ကိုအထုတ်ခြင်း၎င်းတဲ့ဖြစ်ပြီးသားကုသိုလ်တရားလေးတွေကိုခိုင်မြဲသွားအောင်ဏိယမဖြစ်သွားအောင်လို့လေဒီစရောကြီးကတော့သုံးတယ်ဏိယမဆိုတာကမြဲသွားတဲ့သဘောပေါ့ဆိုရမှာဆိုဒကာဓမ္မတို့ဥစဉ်တို့တန်တမာတီလာတွေတမာရီတွေပညာတွေကတော့ဖြစ်တယ်သို့တော့အဲ့ဒီတီလာတမာရီပညာကဖြစ်တဲ့အခါဖြစ်တယ်မဖြစ်တဲ့အခါမဖြစ်ဘူးအဲ့ဒါကိုမြင်သွားအောင်အမဂန်ချက်ရှိသွားအောင်ကြိုးစားရမယ်လို့ပြောတာအဲ့တော့ဥစဉ်တို့ပေးတဲ့ပေါင်းတော်တို့ကုသိုလ်ကောင်းမှုနဲ့ပတ်သက်ပြီးတော့လုံလကြုတ်ကုတ်အားထုတ်ရမယ့်အချက်ကနှစ်ချက်မဖြစ်သေးတဲ့ကုသိုလ်ကိုဖြစ်ဖို့ဖြစ်ပြီးသားကုသိုလ်တွေကိုများပြားခိုင်မြဲသွားအောင်ကြိုးစားတည်ဆောက်ကြဖို့ဘယ်နှချက်လဲနှစ်ချက်အကုသိုလ်နဲ့ပတ်သက်ပြီးတော့နှစ်ချက်ကုသိုလ်ကောင်းမှုနဲ့ပတ်သက်ပြီးတော့နှစ်ချက်ဒီနေရာမှာဒကာဓမ္မတို့ဦးဇင်းတို့အခုအာထုတ်ကြမယ်တတိပဌံဘာဝနာအလုပ်ကိုအာထုတ်ခြင်းသည် ဒီလေးချက်စလုံးကိုအကျုံးဝင်အောင်ကြိုးစားနေရရောက်တယ်ဆိုတာလေးကိုနားလည်ဖို့လိုတယ်ဒီလားခန္ဓာမှာဖြစ်ပေါ်နေတဲ့သဘာဝတရားကိုသိအောင်ကြိုးစားလိုက်တိုင်းကြိုးစားလိုက်တိုင်းအတိတစ်ချက်စိုက်လိုက်တိုင်းစိုက်လိုက်တိုင်းမှာဒီတမပ္ပဒံလုံလဝရိယ၄မျိုးစလုံးပါဝင်ပြီးတော့အကျုံးဝင်သွားတယ်အဲ့ဒါဒီတမပ္ပဒံလုံလဝရိယဆိုတာဥစဉ်တို့သာသနာတော်တွင်မှသာလင်ဖြစ်ခွင့်ရှိတာဒီအချက်တွေကိုဥစဉ်တို့ပိတ္တပေါင်းသူတော်ကောင်းတို့ဟိုလေးလေးနက်နက်တရားဓမ္မနဲ့ပတ်သက်ပြီးတော့အသေးစိတ်သိကျင်တဲ့ပုံကိုယ်တွေဒီခေတ်ကြီးမှာအများကြီးရှိတယ်ဆိုတာကိုဦးဇင်းတို့နားလည်တဲ့အတွက်ကြောင့်ဦးဇင်းတို့တိတ္တလောက်ကလေးကိုအသေးစိတ်ပြောပြရမယ်နော်ဆိုရမှာစို့အကုသိုလ်နဲ့ပတ်သက်ပြီးတော့စောစောကနှစ်ချက်ကြိုးစားရမယ်လို့ပြောခဲ့ပြီးအကြံမြင်ကုသိုလ်နဲ့ပတ်သက်ပြီးတော့လည်းနှစ်ချက်ကြိုးစားရမယ်လို့အကြံမြင်ပြောခဲ့ပြီးနော်အဲ့မှာအကုသိုလ်နဲ့ပတ်သက်ပြီးတော့နှစ်ချက်ကြိုးစားတယ်ဖြစ်ပြီးသားအကုသိုလ်တရားတွေကိုပယ်ရှားဖို့မဖြစ်သေးတဲ့အကုသိုလ်တရားတွေကိုမဖြစ်အောင်လုပ်ဖို့နှစ်ချက်အဲ့ဒီနှစ်ချက်ကိုစဉ်းစားကြည့်အောင်ဖြစ်ပြီးသားအကုသိုလ်တရားတွေကိုဘယ်လိုပယ်မလဲဖြစ်ပြီးသားအကုသိုလ်တရားတွေကိုတကယ်ပယ်ရှားနိုင်တာကဘယ်တရားကပယ်ရှားနိုင်တာလဲဒကာဓမ္မတို့ဦးရှင်တို့ဘဝတွေသာအဆက်ဆက်ပြောင်းပြီးတော့လာခဲ့တာအဲ့ဒီအကုသိုလ်တွေကတန်းလန်းနောက်ကလိုက်လာနေတာအမြဲတမ်းဥစဉ်တို့ပဋ္ဌာန်းဒေသနာနဲ့ပြောမယ်ဆိုရင်တော့ကမ္မပစ္စယတတ္တိအနေနဲ့ဒီခန္ဓာရဲ့တန်တန်အစင်မှာကိန်းနေတာရှိတယ်။အဲ့ဒါအကျိုးပေးခွင့်ကြုံရင်သူကအကျိုးပေးမှာ။ကျန်ကန်နေတဲ့မှာဘာနဲ့ဥမာပေးထားတော့ဆိုတော့ဟိုမုတ်ဆိုးရဲ့ခွေးကသားကောင်ကိုလိုက်တယ်တဲ့။လိုက်တယ်ဆိုတာမမှီလို့လိုက်တာပေါ့ဗျာ။မှီရင်တော့လိုက်ဆရာမလို့မှီရင်တော့ကိုက်လိုက်ဖို့ပဲရှိတယ်သူက။အဲ့လိုပဲဒကာဓမ္မတို့ဥစဉ်တို့ရဲ့နောက်ကနေပြီးတော့ဒါတင်စားပြောတာပေါ့။အကုသိုလ်တရားတွေဟာအကျိုးပေးမယ်ဆိုတဲ့အနေအထားနဲ့မုတ်ဆိုးရဲ့ခွေးဒီသားကောင်ကိုလိုက်တယ်လို့အကုသိုလ်ကံဒီကိုနောက်ကိုလိုက်နေတယ်။မှီတဲ့အချိန်မှာကိုက်လိမ့်မယ်တဲ့။ဒါကျမ်းဂန်လေးထဲမှာပေးထားတဲ့ဥပမာပေါ့။အဲ့တော့ဆိုလိုတာကသာသနာတွင်းမှာလူဖြစ်ကြတဲ့ဒကာဓမ္မတို့ဦးဇင်းတို့စစ်မှန်တဲ့အဆုံးအမခေါင်းကိုရနေတဲ့အခိုက်မှာ"ဩငါမှာငါ့ကိုအကုသိုလ်ငါ့ကိုအကျိုးပေးနိုင်တဲ့ငါ့ကိုဒုက္ခပေးနိုင်တဲ့အကုသိုလ်တရားတွေဆိုတာငါကိုယ်တိုင်ပြုခဲ့တာတွေရှိတယ်"အဲ့ဓာတွေကိုပယ်ရှားဖို့အတွက်ငါကိုယ်တိုင်ပဲကြိုးစားရလိမ့်မယ်။ဟော။အဲ့ဒီအသိဉာဏ်နဲ့ကြိုးစားရမှာ။အဲ့ဒါဘယ်အချိန်ကြမှာအကုသိုလ်တရားတွေကိုဖြစ်ပြီးဖြစ်စေအကုသိုလ်တရားတွေကိုဖယ်ရှားနိုင်တဲ့အစွမ်းတတ္တိရှိမှာတုံးဆိုလို့ရှိရဲ့။ဟော။အပေကြနိုင်လောက်သည့်အထိသိုးဝါတဲ့အကုသိုလ်ကံတွေကိုသောတပတ္တိမဲ့ညာရလိုက်တာနဲ့တပြိုင်တည်းထဲအဲ့ဒါပယ်ရှားပြီးသားဖြစ်သွားတယ်။လေဒီဆိုလိုကြီးကတော့တကာယဒိဋ္ဌိကိုသာဖြည့်ဆည်းလိုက်မယ်ဆိုရင်ဖြစ်ပြီးဖြစ်စေအကုသိုလ်တရားအလုံးကိုဖြည့်ဆည်းပြီးသားဖြစ်သွားတယ်တဲ့။ဦးဇင်းတို့အခုဒီဗောဓိပက္ခိယတရားတွေကိုပြောတဲ့နေရာမှာလေဒီဆရာဘုရားကြီးရေးတဲ့ဗောဓိပက္ခိယဒီပဏီကိုအဓိကအားပြုပြီးတော့ပြောတာပါ။အဲ့ဒါပိဋကပေါင်းတရားကောင်တို့ဒီကနေ့ခေတ်မှာစာဥစာရဏတွေကလွတ်လွတ်ကူကူရှာဖွေပြီးတော့ရနိုင်တယ်။နော်လေဒီဆရာဘုရားကြီးရေးခဲ့တဲ့စာတွေတလုံးမကြံလို့ပြောရတော့အောင်ဒါဦးဇင်းတို့အကုန်လုံးဘုန်းကြီးတွေလောက်ထားတာရှိတယ်စာအုပ်တွေလွယ်လွယ်ကူကူကွန်ပျူတာတို့ iPad တို့ထဲမှာရှာကြည့်လို့ရတယ်เนาะအဲဘောဓိပက္ခိယဒီပဏီဆိုတာစတော်ကြီးရေးထားတာညံစွမ်းကတော့အမခံပဲเนาะအဲ့ဒါကိုဦးဇင်းတို့အမိပြုတ်ပြီးတော့ပြောတာအဲ့တော့ဒီနေရာမှာဖြစ်ပြီးသားအကုသိုလ်ဘယ်လိုပယ်မလဲဆိုတာတက္ကာယဒိဋ္ဌိကိုပယ်ရှားခြင်းအဖြစ်ဖြစ်ပြီးသားအကုသိုလ်ကိုပယ်ရှားနိုင်တယ်တက္ကာယဒိဋ္ဌိကိုဖြည့်ဆည်းလိုက်တာနဲ့တပြိုင်တည်းထဲနော်အပေကြနိုင်သည့်အထိဆိုပါတဲ့ဖြစ်ပြီးဖြစ်စေအကုသိုလ်တရားတွေအကုန်လုံးပျောက်သွားတယ်ချုပ်ငြိမ်းသွားတယ်တဲ့သက္ကာယဒိဋ္ဌိဒီသာလည်းလောကမှာကြောက်เสียအကောင်းဆုံးဆိုတဲ့အတိပ္ပေကိုပါသူကတခါလဲပြောသွားတာဟုတ်ရဲ့လားဒါကြောင့်ဘေးသက်ပေါင်းသူတော်ကောင်းတို့ဒီသက္ကာယဒိဋ္ဌိကိုဖယ်ရှားဖို့ကြိုးစားရတဲ့နေရာမှာလည်းပဲဘယ်လိုနည်းနဲ့ကြိုးစားမှာတော့အနတ္တဘာဝနာကိုပွားများသောနည်းဖြင့်ကြိုးစားရမယ်တဲ့သက္ကာယဒိဋ္ဌိဆိုတာကသကာယဒိဋ္ဌိသဆိုတာကထင်ရှားရှိတာကာယဆိုတာကရုပ်အပေါင်းနာမ်အပေါင်းပေါ့ဒိဋ္ဌိဆိုတာကအဲ့ဒီရဲ့အပေါ်မှာမှားမှားယွင်ယွင်ဆွဲလန်းမှတ်ထင်တဲ့သဘောဆိုလိုတာကထင်ရှားရှိတဲ့ရုပ်နာအစုအဝေးကိုငါလို့သူလို့ထင်တာကိုသကာယဒိဋ္ဌိလို့ခေါ်တာအဲ့ဒီအထင်မှားမှုအမြင်မှားမှုကိုပျောက်ချင်တယ်ဆိုရင်အနတ္တဘာဝနာကိုကြိုးစားကြရမယ်တဲ့အနတ္တဘာဝနာဆိုတာကဘာပြောတာလဲဆိုတော့ဒီယုတ်တရားနံတရားခန္ဓာ၅ပါး အာယတနာ32ပါးဓာတ်38ပါးပရိစ္ဆေသမုပ္ပါအစရှိတဲ့အဘိဓမ္မာဒေသနာတွေဟာအကုန်လုံးအနတ္တအတန်တွေပါတဲ့ဆိုတော့ကြီးကဒီထဲမှာပုဂ္ဂိုလ်တ attva ဆိုတာမပါဘူးဖြစ်เสียအကြောင်းရှိလို့တခဏဖြစ်ပေါ်လာတဲ့သဘောတွေပြီးတော့တောက်ပြောက်ခွဲသွားတယ်ပြီးရင်ဖြစ်เสียအကြောင်းကလည်းဇက်တိုက်ရှိနေတာဆိုတော့ဇက်တိုက်ပဲဆက်ဆက်ပြီးတော့ဖြစ်တယ်ဖြစ်တိုင်းဖြစ်တိုင်းပဲပြီးဆုံးသွားတယ်အကုန်ပြောက်သွားတယ်ချုပ်ပြောက်သွားတယ်အဲ့ဒါလိုရုပ်တဘာဝနံတဘာဝတွေအကြောင်းအားလျော်စွာဖြစ်ပေါ်လာပြီးတော့ဒလဇက်ပဲချုပ်ပြောက်ချုပ်ပြောက်လိုက်နေတယ်ဒီယုံနံအစဉ်အတန်ပေါ့ဒီထဲမှာငါသူတပါးဆိုတာမပါဘူးအဲ့ဒီယုံနံကိုပဲကိုကတတ်နိုင်တဲ့မြတ်သဘောပေါက်အောင်နားလည်အောင်ကြိုးစားအထုတ်ခြင်းကိုပဲဒါအနတ္တဘာဝနာကိုပွားများတယ်လို့ခေါ်တယ်တဲ့အဲ့ဒါဒီပင်လျင်အထင်မှားအမြင်မှားဖြစ်နေတဲ့တက္ကာယဒိဋ္ဌိကိုဖယ်ရှားနိုင်တဲ့အစွမ်းတတ္တိရှိတယ်တဲ့အဲ့တော့ဒီအနတ္တဘာဝနာဆိုတာကမြတ်စွာဘုရားမပွင့်တဲ့အချိန်မျိုးသာသနာ့ဘအခါကာလမျိုးမှာရှိနိုင်သလားမရှိနိုင်ဘူးနော်ဒါကြောင့်ဒကာဓမ္မတို့ဦးဇင်းတို့ဒီတတိပဋ္ဌာန်ဒေသနာတော်နီးနဲ့အညီမနေ့တုန်းကထိုက်တဲ့လောက်ဦးဇင်းတို့ပြောခဲ့ပြီနော်တတိပဋ္ဌာန်ဒေသနာတော်နီးနဲ့အညီကိုယ်ခန္ဓာကိုယ်ပေါ်မှာဖြစ်ပေါ်နေတဲ့သဘာဝတရားမျိုးစုံယုတ်ဓမ္မအတ္တဓမ္မသဘာဝတရားတွေရှိတယ်နော်မြင်တာတွေကြားတာတွေနားတာတွေစားတာတွေထိတာတွေတွေ့တာတွေရှိတယ်အဲ့ဒါတွေကိုကိုယ်ကသိမြင်နားလည်အောင်ကြိုးစားတိုင်းကြိုးစားတိုင်းတက္ကာယဒိဋ္ဌိကိုဖယ်ရှားရရောက်တယ်တက္ကာယဒိဋ္ဌိကိုဖယ်ရှားဖို့ကြိုးစားတိုင်းကြိုးစားတိုင်းဖြစ်ပြီးဖြစ်စေအကုသိုလ်တရားတွေကိုဖယ်ရှားဖို့ကြိုးစားရရောက်တယ်။ဟောတရားတစ်ချက်ရှုလိုက်တဲ့တမပ္ပဏလုံးလဝရိယတဲ့ကပထမလုံးလဝရိယအကျုံးဝင်သွားတယ်ဆိုတာကိုနားလည်သွားပြီ။နော်ဒီကကြီးဒီမိုင်းမြတ်ဟုတ်တယ်နော်။အေးနောက်တစ်ချက်မဖြစ်သေးတဲ့အကုသိုလ်တရားတွေကိုမဖြစ်ပေါ်အောင်ကြိုးစားရမယ်လို့မဆိုဘူးလား။ဆိုတယ်။အဲ့ဒီအချက်လဲဒီထဲမှာပဲအကျုံးဝင်တာပဲ။အနတ္တဘာဝနာကိုပွားများခြင်းအဖြစ်မိမိခန္ဓာရဲ့သဘောတဘာဝကိုအမှန်တိုင်းသိအောင်သတိဝိရိယဉာဏ်ပညာဥရှိပြီးတော့ကြိုးစားနေခြင်းအဖြစ်တက္ကာယဒိဋ္ဌိကိုဖယ်ရှားဖို့ကြိုးစားနေတာအဲ့ဒီတက္ကာယဒိဋ္ဌိကိုဖယ်ရှားဖို့ကြိုးစားနေခြင်းဒီပင်လျင်လာမယ့်အနာဂတ်မှာလွန်ကျူးခွင့်ကြုံရင်လွန်ကျူးမယ်ဆိုတဲ့အနေအထားကိုဓာတ်ဆီးနေရလဲရောက်တယ်တက္ကာယဒိဋ္ဌိကိုမပယ်ရှားရသေးသမျှလာမယ့်အနာဂတ်မှာဘယ်လိုအကုသိုလ်မျိုးကိုမဆိုဒကာဓမ္မတို့ဦးဇင်းတို့တွေလုံနိုင်သေးတယ်ပြောနိုင်သေးတယ်တွေးနိုင်သေးတယ်မနေ့ကလည်းဒါဦးဇင်းတို့ပြောခဲ့တယ်နော်အဲ့တော့တရားတစ်ချက်ရှုလိုက်ခြင်းသည်ဖြစ်ပြီးဖြစ်စေအကုသိုလ်တရားကိုဖယ်ရှားဖို့ကြိုးစားရလဲရောက်တယ်မဖြစ်သေးတဲ့အကုသိုလ်တရားတွေကိုဖြစ်ပေါ်ခွင့်မရအောင်ကြိုးစားရလဲရောက်တယ်ကဲကုသိုလ်တရားနဲ့ပတ်သက်ပြီးတော့ကြိုးစားပုံရောက်ပုံကလေးဆက်ပြီးတော့နားလည်ကြည့်မယ်နော်မဖြစ်သေးတဲ့ကုသိုလ်တရားတွေကိုဖြစ်ပေါ်အောင်ကြိုးစားတယ်တဲ့အပတ္တပတ္တိယမရသေးတဲ့တရားကိုရဖို့မျက်မှောက်မပြုတ်ရသေးတဲ့တရားကိုမျက်မှောက်ပြုတ်ဖို့ဆိုပြီးတော့ဒါကြိုးစားတာပေါ့အဲ့ဒါဒကာဓမ္မတို့ဦးဇင်းတို့ကိုယ်ခန္ဓာမှာဖြစ်နေတဲ့သဘာဝတရားတွေကိုဖြစ်နေစေအခိုက်အတန့်မှာဖြစ်နေတဲ့အတိုင်းအမှန်တိုင်းသိအောင်ကြိုးစားတိုင်းကြိုးစားတိုင်းကိုမရဘူးသေးတဲ့ကိုမဖြစ်ဘူးသေးတဲ့တရားအထုအမြတ်ကိုရအောင်ရအောင်ကြိုးစားရမရောက်ဘူးလားရောက်တယ်အဲ့ဒီနီးနဲ့သွားရမှာဟုတ်ရလားအဲ့ဒီနီးဖြစ်တာလည်းမရရှိသေးတဲ့ကုသိုလ်တရားတွေရရှိမှာတရားဓမ္မတို့ဦးဇင်းတို့တန်တမာမရရှိသေးတဲ့ကုသိုလ်တရားတွေအများကြီးရှိတယ်စောစောကလည်းနည်းနည်းပြောခဲ့တယ်လောကီသီလလောကီတမာရီလောကီပညာလောက်ပဲတရားဓမ္မတို့ဦးဇင်းတို့ဖြစ်ဖူးသေးတာဒါဒီဘဝတည်းကိုပြောတာမဟုတ်ဘူးတန်တရားတစ်လျှောက်လုံးကလည်းအဲ့ဒီအဆင့်လောက်ပဲရှိခဲ့သေးတာမမြဲသေးတဲ့တီလာပေါ့မခိုင်မာသေးတဲ့တီလာပေါ့မမြဲသောမခိုင်မာသောတမာတိမမြဲသောမခိုင်မာသောစိတ်မချရသေးသောပညာတရားလောက်နဲ့ဒကာဓမ္မတို့ဦးဇင်းတို့နေခဲ့ထိုင်ခဲ့ကြတာအဲ့ဒါကိုကဒီအလုတ်ကိုစူးစမ်းအထုတ်လို့တက္ကရာဒိဋ္ဌိကိုဖယ်ရှားနိုင်ပြီဆိုတာနဲ့တပြိုင်နက်တည်းမဖြစ်ဘူးသေးတဲ့ကုသိုလ်တရားတွေဖြစ်သွားတယ်တဲ့တဲ့ပြောရရင်သောတပတိမဉ္ဇဉ်ဆိုတဲ့လောကုတ္တရာကုသိုလ်ဖြစ်သွားတယ်အဲ့ဒီလောကုတ္တရာကုသိုလ်ကိုရတာနဲ့တပြိုင်တည်းသီလသည်လည်းလောကုတ္တရာသီလဖြစ်သွားတယ်။အသက်ဒီဟုသောအကြောင်းကြောင့်တော်မှလည်းပဲသူဟာမတတ်တော်ဘူးမခိုးတော်ဘူးအိမ်တော်ကြီးမဖောက်ပြန်တော်ဘူးလိင်ညာမပြောတော်ဘူးအယက်သေးသာမူရစီဝါမတောက်စားမတုံးဆွဲတော်ဘူးပေါ့။သူမှာဒီချမ်းသာရရှိရေးအတွက်ဘာမှမဟုတ်တာလို့ဆရာအကြောင်းမရှိဘူး။အကောင်းဆုံးဆိုတဲ့နိဗ္ဗာန်ချမ်းသာကိုသူသည်ခံစား권ရသွားတဲ့အတွက်ကြောင့်မကောင်းတဲ့ကာမချမ်းသာအတွက်လောက်နဲ့ သူမှတီလာဖောက်ဖြက်လောက်အောင်သူ့စိတ်ထဲကလိုချင်တယ်မမောတယ်ဆိုတာမရှိတော့ဘူးဟိုတိတ်ပြီးတော့ချမ်းသာတဲ့အနေအထားကိုလွယ်လွယ်လေးရနိုင်သောပုဂ္ဂိုလ်သည်ခက်ခဲရင်ရင်ဖန်တီးပြီးတော့မှရတယ်မပြောပါလောက်တဲ့ချမ်းသာကိုသူကြိုးစားနေမလားမကြိုးစားဘူးဒါကဥစဉ်နားလေတလောက်ကလေးကိုပြောပြတာတောတမန်ပုဂ္ဂိုလ်တယောက်ဒီသစ္စာလေးပါးကိုသိမြင်ပြီးတော့ဘဝရဲ့အကြောင်းခန္ဓာရဲ့အကြောင်းကိုကောင်းကောင်းသိပြီးတော့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုသွားတယ်လောကမှာချမ်းသာကနှစ်မျိုးရှိတာကိုဝိရိယတုခတဲ့ခံစားတဲ့ချမ်းသာလူငယ်တွေနားလည်အောင်ပြောရရင်တော့မြင်လို့ကြားလို့နမ်းလို့စားလို့ထိလို့တွေးလို့ဖြစ်ရတဲ့ချမ်းသာပေါ့ဝိရိယတုခနောက်တန်တိတုခတဲ့ငြိမ်းအေးတဲ့ချမ်းသာဆိုတာရှိသေးတယ်အဲ့ဒီငြိမ်းအေးတဲ့ချမ်းသာဒီလိုက်တကယ်တမ်းကတော့ချမ်းသာအစစ်ဝိရိယတုခခံစားတဲ့ချမ်းသာဆိုတာတကယ်တမ်းကတော့ချမ်းသာမဟုတ်ဘူးလို့ပြောတယ်ဒါဒီကိုနားလည်ဖို့လိုတယ်နော်ဟိုလေးလေးလေးနဲ့ပါတယ်ဒကာဓမ္မတို့ဥရှင်တို့ဟုတ်လားအဲ့တော့ခံစားတဲ့ချမ်းသာကိုမြတ်စွာဘုရားကဘယ်လိုရှုခိုင်းတော့ဆိုတော့ဟောဒုက္ခဝေဒနာကိုဒုက္ခလို့မှတ်ရမယ်တဲ့ဘာကြောင့်ဒုက္ခဝေဒနာကိုဒုက္ခလို့မှတ်ရမှာတော့ဆိုရင်ပျက်စီးသွားလို့ပဲတဲ့ဒုက္ခဝေဒနာဟာတောက်လျှောက်ပြီးဆုံးသွားတယ်တောက်လျှောက်ဒါကိုရဖို့အတွက်ကြိုးစားရတယ်အထောက်ရတယ်တိဆောက်ယူရတယ်သူ့မှာမငြိမ့်တဲ့သဘောရှိတယ်လှုပ်ရှားနေရတဲ့သဘောရှိတယ်ကြိုးစားနေရတဲ့သဘောရှိတယ်ဒုက္ခဝေဒနာဆိုတာလွယ်လွယ်လေးရတာမဟုတ်ဘူးအစားအသောက်တစ်ခုစားတဲ့အချိန်မှာရှားပေါ်မှာဖြစ်တဲ့ဒုက္ခဝေဒနာလေးတစ်ခုကိုပဲစဉ်းစားကြည့်ပါတတိထားတက်မယ်ဆိုလို့ရှိရင်သွားကရှားကိုမကိုက်မိအောင်နှာခမ်းကိုမကိုက်မိအောင်အထောက်ရတာရှိတယ်ဝါရတာရှိတယ်အမျိုးမျိုးပေါ်လေးဒီထဲမှာမတိမတာဒုက္ခနဲ့ယဉ်နေရတာတွေရှိတယ်နော်လောကီဒုက္ခဝေဒနာဆိုတာဒုက္ခတွေနဲ့ဝန်းရံနေတာပြီးတော့လေပြီးသွားပြန်ရောဒါကြောင့်ဒုက္ခဝေဒနာကိုမြတ်စွာဘုရားဒုက္ခလို့နားလည်ရမယ်တဲ့ဒုက္ခဝေဒနာကိုကြတော့ဆူးဆူးသလိုမှတ်ရမယ်တဲ့သိလားဒုက္ခဝေဒနာကတော့တူရတော့အလွန်ပြင်းထန်တဲ့မကောင်းတဲ့သဘောတရားပေါ့နော်ဥပိ္ပခဝေဒနာကိုကြတော့မမြဲဘူးလို့မှတ်ရမယ်ဆိုပြီးတော့မြတ်စွာဘုရားဟောထားတာရှိတယ်အဲ့တော့ဝိရိယဒုက္ခဆိုတာတကယ်တမ်းကတော့အကောင်းမဟုတ်ဘူးလို့ပြောတာသို့သောတရားဓမ္မတို့ဥရှင်တို့တွေကဟိုဘက်ကတန်တိဒုက္ခဆိုတဲ့နိဗ္ဗာန်ချမ်းသာကိုမျက်မှောက်မပြုရသေးတော့ကိုလလန်းမီယာဒီဝရိတဒုက္ခကိုပဲအကောင်းလုပ်ပြီးတော့ခံစားကြရတာပေါ့ဒါရဖို့အတွက်အလွန်အရေးကြီးတယ်ပေါ့ဒါရဖို့အတွက်အလွန်ကြိုးစားတယ်ပေါ့တချို့ကြတော့ဒါကိုပဲအကောင်းဆုံးထင်ပြီးတော့ဒါရဖို့အတွက်တသိရင်တတ်မယ်ပေါ့ခိုးသိရင်ခိုးမယ်ပေါ့ဒီချမ်းသာကိုနားမလည်တဲ့အတွက်ကြောင့်ပဲတိလဆိုတာကျိုးပြကြတာဒုက္ခတွေဆိုတာရောက်ကြတာဒါကြောင့်ပူပူရွာရွာဖြစ်သမျှတို့ဒုက္ခပင်လေကျဲတဲ့ကျဲသည်ရွယ်တိုင်းမမြောက်နိုင်ပါတကားဆိုတဲ့လင်္ကာလေးကြားဖို့တယ်မို့လားချမ်းသာတစ်ခုမမောမှုကြောင့်ပူပူရွာရွာဖြစ်သမျှတို့ဒုက္ခပင်လေကျဲတဲ့ကျဲသည်ရွယ်တိုင်းမမြောက်နိုင်ပါတကားတဲ့ဟုတ်လားအဲ့ဒါဝိရိတဒုက္ခကိုရည်ရွယ်ပြီးတော့ပြောတာတန်တိဒုက္ခမှာအဲ့ဒီဒုက္ခတွေမရှိဘူးသူကငြိမ်းအေးတဲ့ချမ်းသာဟုတ်ရဲ့လားအဲ့တော့သောတပတ္တိမဉ္ဇဉ်ကိုရသွားတော့ပုဂ္ဂိုလ်သည်နတ္ထိတန္တိပရန္တုခံဆိုတဲ့အတိုင်းအကောင်းဆုံးချမ်းသာကိုခံစားခွင့်ရသွားတဲ့အတွက်ကြောင့်ဘာမဟုတ်တဲ့ချမ်းသာအတွက်နဲ့သူဒီတိလကိုဖြတ်เสียအကြောင်းမရှိဘူးဘယ်တော့မှသူဒီတိလကိုလည်းဖြတ်မှာမဟုတ်ဘူးဒါကြောင့်သောတပတ္တိမဉ္ဇဉ်ရအောင်ကြိုးစားခြင်းတက္ကာယဒိဋ္ဌိကိုဖယ်ခရှားနိုင်အောင်ကြိုးစားခြင်းဆိုတဲ့ဒီအနတ္တဘာဝနာအလုပ်ကိုကြိုးစားအထောက်ခြင်းသည်မဖြစ်သေးတဲ့ကုသိုလ်တရားတွေကိုဖြစ်အောင်လုံးနေတာလောကုတ္တရာတီလာရသွားတာနော်နောက်တည်ငြိမ်မှုအဲ့ဒီသောတပတ္တိမဉ္ဇဉ်မှာရှင်တဲ့မဂ္ဂင်၈ပါးထဲမှာတမာတိမဂ္ဂင်၃ပါးဆိုတာပါတယ်တမာဝယမတမာတတိတမာတမာတိဆိုတာဒါတမာတိမဂ္ဂင်၃ပါးပဲအဲ့ဒီတမာတိမဂ္ဂင်၃ပါးဒီပင်လဲအဲ့ဒါလောကုတ္တရာတမာတိနော်ပြီးတော့အဲ့ဒီထဲမှာဦးဇင်းတို့တမာဒိဋ္ဌိတမာသင်္ကပ္ပဆိုတဲ့ပညာမဂ္ဂင်၂ပါးကိုမပါဘူးလားပါလေမှန်သောအမြင်မှန်သောအတွေ့အကြံပေါ့နော်အဲ့ဒါပါတော့ပညာမဂ္ဂင်နှစ်ပါးအဲ့တော့ဆိုလိုတာကသောတပတ္တိမဉ္ဇဉ်ကိုရတာ ਨੇ အဲ့ဒီပုဂ္ဂိုလ်သည်လောကုတ္တရာသီလရောလောကုတ္တရာတမာတိရောလောကုတ္တရာပညာရောပြည့်စုံသွားတယ်မရဘူးသေးတဲ့တန်တရားတစ်လျှောက်မရဘူးသေးတဲ့ကုသိုလ်တရားတွေရသွားတယ်လို့ပြောတာအဲ့တော့တရားတစ်ချက်မှတ်လိုက်ချင်းသည်မရသေးသောကုသိုလ်တရားကိုရအောင်ကြိုးစားရမရောက်ဘူးလားရောက်တယ်ကဲနောက်တစ်ချက်ဥပ္ပန္နနံကုသလနံဘိယောဘာဝယဝါယမောတဲ့ဖြစ်ပြီးသားကုသိုလ်တရားတွေကိုတိုးတက်များပြားခိုင်မြဲသွားအောင်ကြိုးစားတယ်နိယမဖြစ်အောင်ကြိုးစားတယ်လို့လေဒီဆရာကြီးကတော့ပြောတယ် အဲ့ဒီဖြစ်ပြီးသားကုသိုလ်တရားလေးတွေဒကာသမားတို့ဦးတင်တို့တန်တားမှာဟိုမိကောင်းဆွေကောင်းနဲ့ပေါင်းရတင်ရလို့သူတော်ကောင်းနဲ့ပေါင်းရတင်ရလို့မှန်ကန်တက်မှတ်တဲ့အသိဉာဏ်လေးတွေကိုအကြောင်းပြုပြီးတော့ဒကာတရားမှာကုသိုလ်ကောင်းမှုတွေကိုစူးစမ်းကြတာတွေမရှိဘူးလားရှိတယ်အဲ့ဒီကုသိုလ်ကောင်းမှုတွေစူးစမ်းတဲ့အခါမှာအဲ့ဒီကုသိုလ်ကောင်းမှုတွေဟာခိုင်မြဲတဲ့သဘောနဲ့ဖြစ်နေတာတော့မဟုတ်ဘူးဖြစ်တဲ့အခါဖြစ်တယ်မဖြစ်တဲ့အခါမဖြစ်ဘူးတိလာကလည်းရှိတဲ့အခါရှိတယ်မရှိတဲ့အခါမရှိဘူးတမာတိကလည်းအဲ့ဒီတိုင်းပဲပညာကလည်းအဲ့ဒီတိုင်းပဲအဲ့တော့အဲ့ဒီဖြစ်ပြီးသားဖြစ်ဖူးပြီးသားကုသိုလ်တရားလေးတွေကိုများပြားကြီးပွားပြီးတော့ခိုင်မြဲတော်အောင်စူးစမ်းကြဖို့ကမလိုဘူးလားလိုတယ်အဲ့ဒါကလည်းပဲဒီအနတ္တဘာဝနာကိုစူးစမ်းအထုတ်ပြီးတော့တက္ကာယဒိဋ္ဌိကိုဖယ်ရှားပြီးတော့တောတပတိမဉ္ဇဉ်ကိုရရင်တိလာဟာလည်းခိုင်မြဲသွားတယ်ဒီနေရာမှာဆရာကြီးကအသေးစိတ်လေးရှင်းပြထားတာရှိတယ်။ဟောတချို့စိတ်ဝင်စားမယ်လို့ဦးစင်းထင်တယ်ပြောဦးမယ်။သောတပတ္တိမဉ္ဇဉ်ကိုရရင်တိလဟာခိုင်မြဲသွားတယ်တဲ့။အနာဂါမိမဉ္ဇဉ်ကိုရလို့ရှင်တမာတိဟာခိုင်မြဲသွားတယ်တဲ့။သောတပန်ကတမာတိတော့မခိုင်မြဲသေးဘူးဆိုတဲ့အဓိပ္ပာယ်ပေါ့။အရဟတမဉ္ဇဉ်ကိုရမယ်ယဟန္တာဖြစ်မယ်ဆိုရင်တော့တာတိလက္ခဏာတာတိဂုဏ်နဲ့ပြည့်စုံတဲ့ပညာပါခိုင်မြဲသွားတယ်တဲ့။တာတိလက္ခဏာတာတိဂုံဆိုတာကတာတိဆိုတာဒီတိုင်းပဲဆိုတဲ့အဓိပ္ပာယ်ဆိုလိုတာကကောင်းတာနဲ့တွေ့လဲဒီတိုင်းပဲမကောင်းတာနဲ့တွေ့လဲဒီတိုင်းပဲတုံ့လုံမှုမရှိဘူးအားလုံးကိုသူဒန်းတူထားနိုင်တယ်နားလေတဲ့ပေါ့အသိဉာဏ်အထွတ်အထိပ်ရောက်သွားတယ်ပေါ့နော်ဒါယဟန္တာဒီမှာတာတိဂုံနဲ့ပြည့်စုံနေဆိုတာကြားဘူးလဲမို့လားကြားဘူးလဲနော်အဲ့တော့အရဟတမဉဏ်ရအောင်ကြိုးစားရမယ့်လမ်းစဉ်ကလည်းဒီလမ်းစဉ်ပဲမို့လားအဲ့ဒါလို့ကြိုးစားလို့ဒကာဒမတို့ဦးရှင်တို့သောတပတ္တိမဉ္ဇဉ်ကိုရမယ်ဆိုရင်တိလခိုင်မြဲသွားပြီအနာဂါမိမဉ္ဇဉ်သူကသက္ကရာဂါမိမက်ကတော့သူကအကျွင့်မဲ့ပယ်ရှားတဲ့ကိလေသာဆိုတော့သူကမရှိဘူးနေပါအောင်လုပ်တဲ့ကိလေသာပဲသူကရှိတာအဲ့တော့အနာဂါမိမက်ကသူကဒေါသတရားနဲ့ကာမရာဂကိုပယ်တဲ့အတွက်ကြောင့်သူကတမာတိသာသနာတမာတိသိက္ခာခိုင်မြဲသွားပြီအရဟတမဉ္ဇဉ်ကိုရမယ်ဆိုရင်တော့ပညာသိက္ခာပညာသာသနာပါခိုင်မြဲသွားတယ်လို့ဒါကဗဟုသုတမှတ်ဖို့ပေါ့လေဟုတ်လားအဲ့တော့ဒီမှာဦးဇင်းတို့ကြိုးစားပြီးတော့ပြောနေတာကအခုလို့ဒကာဓမ္မတို့ဦးဇင်းတို့အချိန်ကလေးယူပြီးတော့မိမိခန္ဓာရဲ့သဘောတဘာဝတွေကိုသိမြင်နားလည်အောင်ကြိုးစားအထောက်ကြတယ်တတိဝရိယဉာဏ်ပညာဦးစီးပြီးတော့ကြိုးစားအထောက်ကြတယ်အဲ့ဒီကြိုးစားအထောက်ခြင်းသည်တံပပဒံလုံလဝရိယ၄ပါးသလုံးကိုအကျုံးဝင်စွာအထုတ်နေတာလို့ဒါလေးကိုဦးစင်ကပြောချင်တာဟုတ်လားဒီလိုအထုတ်ခြင်းဒီတာလည်းကောင်းသောအထုတ်ခြင်းလို့ပြောရတယ်။တံမဆိုတဲ့စကားလေးကအရေးကြီးတယ်နော်စောစောကဦးစင်ကနဦးမှာရှင်းပြခဲ့တယ်နော်ပရာဏဆိုတာကလွန်လွန်ကဲကဲသူအထုတ်တာတံမဆိုတာကကောင်းစွာကောင်းစွာအထုတ်မှကောင်းတာကိုရမှာကောင်းစွာအထုတ်ခြင်းဆိုတဲ့စကားဖြင့်မကောင်းစွာအထုတ်ခြင်းဆိုတာကိုကန့်ကွက်တယ်ဆိုတဲ့အဓိပ္ပာယ်ကိုမသိရဘူးလားသိရတယ်နော်ဒါကြောင့်ပိဋကပေါင်းသူတော်ကောင်းတို့ဒီသတိပဋ္ဌာန်ဒေသနာနဲ့အညီလုံလကျုပ်ကိုအထုတ်နေကြခြင်းဒီပင်လည်းတမ္ပပဋ္ဌာန်တရား၄ပါးနဲ့အညီအထုတ်နေတယ်လို့ပြောလို့မရဘူးလားရတယ်ပြီးရင်တော့ဒကာဓမ္မတို့ကိုဒီလိုတစ်ချက်ရှုမှတ်လိုက်ခြင်းဒီဘောဓိပက္ခိယတရား38ပါးလုံးလမ်းပြီးတော့အကျုံးဝင်နေတယ်ဆိုတာကိုသိရလိမ့်မယ်ခုသတိပဋ္ဌာန်တရား၄ပါးမနေ့ကပြောခဲ့ပြီเนาะအေးအခုပဲရောက်သွားပြီတော့တမ္ပပဋ္ဌာန်တရား၄ပါးလုံလကျုပ်ကိုအထုတ်ကြဖို့ဟုတ်ရဲ့လားအေးဒီနေရာမှာဦးဇင်းတို့လုံလကျုပ်ကိုအထုတ်ခြင်းသည်ဘဝမှာဘလောက်အရေးကြီးတယ်လဲဆိုတာလေးကိုတချို့လည်းပဲကြားဖို့ပြီးသားဖြစ်ပါလိမ့်မယ်စိတ်ဝင်စားဖို့ရအဖြစ်ပြက်လေးတစ်ခုကိုဗဟုသုတနဲ့ဆက်ရှင်ပြီးတော့နားလည်ဖို့အတွက်ဒါဦးဇင်းတို့ပြောပြအောင်မယ်ဟိုမြတ်စွာဘုရားရဟန်းတော်တွေကိုပြန်ပြီးတော့ဟောထားတာရဟန်းတော်တွေကိုဘဟုလုံလဝရိယရှိစေခြင်းနဲ့စိတ်နဲ့ဟောထားတာပေါ့ရှင်သားတို့တဲ့ဒီကဘာလောကကြီးမှာဘုရင်တို့ဒီကဘာတော့မဟုတ်ဘူးပေါ့လေဒီကဘာအဖြစ်ခင်တုန်းကအရင်အရင်ကဘာတစ်ခုမှပေါ့တိခိမြတ်စွာဘုရားဆိုတာပွင့်ခဲ့တယ်တဲ့အဲ့ဒီတိခိမြတ်စွာဘုရားမှာဘုရင်တို့ရှင်သာရိပုတ္တရာနဲ့ရှင်မောက္ကလမထေရမြတ်ကြီးတို့လိုလက်ရတော်ယံလက်ဝဲတော်ယံနှစ်ပါးရှိတယ်အဲ့ဒါကဘာလို့ဆိုတော့အဘိဘူနဲ့တံဘဝဆိုပြီးတော့မထေနှစ်ပါးပေါ့အဘိဘူမထေကလက်ရယံတံဘဝမထေကလဝဲယံပေါ့အဲ့တော့ဒီနေ့တော့အဲ့ဒီတိခိမြတ်စွာဘုရားကလက်ရယံမထေဖြစ်တဲ့အဘိဘူမထေကိုခေါ်တယ်ဘယ်ခေါ်တော့ဆိုတော့မြမပြီကိုလိုက်ခဲ့ဖို့ခေါ်တယ် ငါတို့ဆွန်းစားမိတော့ပြန်လာမယ်ဆွန်းမစားခင်အချိန်အချိန်အထိမြမပြည်မှာနေမယ်ဒါကြောင့်အတင်လိုက်ခဲလို့ပြောတော့ကောင်းလာပါပြီမြတ်စွာဘုရားဆိုပြီးတော့အဲ့ဒါမြတ်စွာဘုရားနဲ့အရှင်အဘိဓမ္မာထေရမြတ်နှစ်ပါးတို့ဒီကိုယ်တော်လက်ကိုဆန့်လိုက်တယ်လို့ဆန့်သောလက်ကိုကိုယ်လိုက်တယ်လို့အလွန်လှင်းလင်းမြန်မြန်ပဲမြမပြည်ကိုရောက်သွားတယ်တဲ့အဲ့ဒါမြမပြည်ကိုရောက်သွားတော့တိခိမြတ်စွာဘုရားကအဲ့ဒီအဘိဓမ္မာထေရကိုတိုက်တွန်းတယ်ချက်သားဟောဒီမြမာနဲ့တကွမြမာရဲ့အပေါင်းအဖော်တွေမြမာရဲ့အလုတ်ကြွေးတွေမြမာရဲ့ပရိသတ်တွေကိုသင်္ချေသတရားဟောပါလို့ခိုက်တယ်။မကောင်းမှုကိုအပပြုပြီးသောယဟန်သင်သည်ဒီမြမာနဲ့တကွပရိသတ်အလုတ်ကြွေးအလုံးတို့ကိုတရားဟောပါလို့ခိုက်တယ်။ခိုင်းတော့အဘိဗုမထေရကတရားဟောတာပေါ့။အဲ့ဒီမြမာနဲ့တကွမြမာရဲ့ပရိသတ်မြမာရဲ့အလုတ်ကြွေးတွေဒါဘဟုတုဒ္ဒပေါ့နော်။အဲ့ဒါလိုတရားဟောတော့တရားကိုမြမာတွေကကောင်းကောင်းမနာဘုလိုမနာတော့ဆိုတော့အံ့ဩပါရဲ့ဒီယဟန်ကသူ့ရဲ့ဆရာမြတ်စွာဘုရားကိုရှေ့တင်ထားပြီးတော့သူကလူတက်လုပ်ပြီးတော့တရားဟောတယ်သူတို့စိတ်ထဲမှာအဲ့လိုထင်တာနော်သူကလူတက်လုပ်ပြီးတော့တရားဟောနေတာဆရာကိုရှေ့ကထားပြီးတော့တရားဟောနေတာအံ့ဩပါရဲ့လို့အဲ့ဒါလိုကြိတ်ကြိတ်ကြိတ်ကြိတ်နဲ့တူတူတူတူနဲ့ကဲ့ရဲ့ကြတာပေါ့အဲ့ဒီကဲ့ရဲ့တာကိုသီခိမြတ်စွာဘုရားကသိတဲ့အတွက်ကြောင့်အဲ့ဒီအဘိဗုမထေရကိုဘာပြောတော့ဆိုတော့ချက်သားတဲ့မြမာတွေကတော့တင့်ကိုကဲ့ရဲ့နေကြတယ်။ဒါကြောင့်မို့လို့ဒီမြမာတွေကိုထိတ်လန့်စီလောလို့ထပ်ပြီးတော့မြတ်စွာဘုရားကပြောတယ်။ဆိုလိုတာကမြမာတွေအထင်ကြီးသွားအောင်မြမာတွေရဲ့စိတ်ထဲမှာတင့်ဟာတာမန်ပုဂ္ဂိုလ်မဟုတ်ဘူးဆိုတာကိုသိရအောင်တင့်ရဲ့အစွမ်းတတ္တိကိုပြပါလို့ပြောတာပါပဲတကယ်တမ်းကတော့။ဒါပေမဲ့စာထဲကတော့ဒီမြမာတွေကတင့်ကိုကဲ့ရဲ့နေကြတယ်။ဒါကြောင့်ဒီမြမာတွေကိုထိတ်လန့်စီလောလို့ပြောတယ်။အဲ့ဒီတော့မထေရမြတ်ကမြတ်စွာဘုရားရဲ့စကားကိုဝန်ခံပြီးတော့ခန္ဓာကိုယ်ကိုဖျောက်ပြီးတော့တရားဟောတယ်အတန်မဲထွက်နေတယ်ခန္ဓာကိုယ်ကမမြင်ရဘူးမြမာတွေရဲ့မျက်စိထဲမှာနော်နောက်ပြီးတော့ခန္ဓာကိုယ်ကိုထင်ရှားဖြစ်ပေါ်ပြီးတော့ဟောတယ်နောက်ပြီးတော့ခန္ဓာကိုယ်ကိုဒပိုင်းမဲဖော်ပြီးတော့ဟောတယ်ဒပိုင်းကပြောင်းနေတယ်အဲ့ဒါလိုအထူးထူးအပြားပြားတကောအဋ္ဌိဘတ်နဲ့ဖန်ဆင်းပြီးတော့မြမာတွေကိုတရားဟောတယ်အဲ့ဒီကြတော့မှမြမာတွေကအာဒီယဟန်ကတိတ်ပြီးတော့အစွမ်းထက်တာပဲငါတို့သိနိုင်မြင်နိုင်တဲ့အစွမ်းတတ္တိထိုက်တလောက်ပြည့်စုံတဲ့မြမာတွေတောင်မှဒီယဟန်ကိုမမိဘူးပေါ့သူတို့စိတ်ထဲမှာအဲ့ဒီကြတော့မှဒီယဟန်ရဲ့ပုံမှာလေးစားတဲ့သဘောတံပိုးထားတဲ့သဘောဖြစ်တာအဲ့ဒါလို့လုတ်ပြီးတော့မြမပြည်ရောက်တုံးရောက်ခိုက်မှာအရှင်ဘိဗုမထေရကဘာစိတ်ကူးရလဲဆိုတော့မြတ်စွာဘုရားကိုလျှောက်တယ်မြတ်စွာဘုရားတဲ့တစ်ချိန်လုံးကယဟန်တော်တွေကိုတပည့်တော်စကားတစ်ခုပြောခဲ့ဘူးတာကိုအမှတ်ရတယ်တဲ့ဘာပြောခဲ့တော့ဆိုတော့ငါရှင်တို့ငါဟာမြမပြည်ကနေပြီးတော့ဟောဒီလောကဓာတ်တထောင်လုံးကိုကြားသိနိုင်အောင်တရားဓမ္မကိုဟောနိုင်တဲ့အစွမ်းရှိတယ်လို့ယဟန်တွေကိုတပည့်တော်ပြောခဲ့ဘူးတဲ့အဲ့ဒီစကားလေးကိုတပည့်တော်အမှတ်ရတယ်တဲ့အပိဘုမထေရကသီခိမြတ်စွာဘုရားကိုရှောင်းနေတာအဲ့လိုရှောင်းတော့သီခိမြတ်စွာဘုရားကချက်သာအဲ့လိုဆိုလို့ရှိရင်တင့်ရဲ့အစွမ်းကိုပြဖို့အချိန်ရောက်ပြီတဲ့ဒီအချိန်ကတင့်ရဲ့အစွမ်းကိုပြဖို့အချိန်ပဲတဲ့အဲ့လိုလဲပြောရောအဲ့ဒီအဘိဗုမထေရကအဲ့ဒီမြမပြည်ကနေပြီးတော့လောကဓာတ်တထောင်သိနိုင်ကြားနိုင်အောင်နော်တရားကိုဟောတာအဲ့ဒီဟောတဲ့တရားဂါထာလေးကလုံလဝရိယရဲ့အကျိုးကျေးဇူးဖြစ်နေတယ်နော်အဲ့ဒါလေးကိုပေးသက်ပေါင်းတော်အောင်လို့နည်းနည်းတော့အာယုံဆိုင်ကြည့်မယ်ဟုတ်လားအာရမထနေကမထယုံဇထဗုဒ္ဓသာသနေဒုနာထမိစုတေနာနန္ဒလာဂါရံဝကုံစရောယောဤမသမိန်ဓမ္မဝိနေယေအပ္ပမထောဝိဟတတိဘာဟာယဇာတိတန္တရံဘာဟာယဇာတိတန္တရံဒုက္ခတန္တံဂရိတတိလို့ဂါထာနှစ်ပုဒ်သူဟောတာအဲ့ဒီဂါထာနှစ်ပုဒ်ထဲမှာပထမဂါထာရဲ့အဓိပ္ပာယ်ကအာရမထနေကမထယုံဇထဗုဒ္ဓသာသနေဒုနာထမိစုတေနာနန္ဒလာဂါရံဝကုံစရောတဲ့တချို့သောပညာရှင်တွေကဒီဂါထာကိုထလေးထပါတဲ့ဂါထာလို့ပြောကြတာလည်းရှိတယ်အာရမထနေကမထယုံဇထဗုဒ္ဓသာသနေဒုနာထမိစုတေနာနံနလာဂါရံဝကုံစရောတဲ့အာရမထဆိုတာကစတင်ပြီးတော့နှိုးစော်လိုက်တာလောက်ကြာကြိုးစားကြာဒီတိုင်းနေလို့ဘာမှဖြစ်လာမှာမဟုတ်ဘူးဆိုတဲ့အတိတ်ပဲပေါ့အစကတည်းကလုံလဝရိယငါလှုပ်မှဖြစ်မှာလို့ဟိုအကျိုးမဲ့တွေထဲမှာနှင်မိုးနေတဲ့စိတ်ကိုအကျိုးရှိစီကိုသွားနိုင်အောင်စတင်နှိုးစော်ပြီးတော့စတင်ပြီးတော့ပြင်လိုက်တဲ့ခြေလမ်းပေါ့ဒါလူငယ်တွေနားလည်အောင်ဦးစင်ကပြောတာပါနော်အာရမထစတင်ပြီးတော့နှိုးစော်လိုက်တာကိုကိုကိုစူးစမ်းမစူးစမ်းလို့ဘာမှဖြစ်မှာမဟုတ် အဲ့ဒါအာရမထရဲ့အဓိပ္ပာယ်နေကမထဆိုတာကံကြိုးစားတော့မယ်ဘယ်လိုကြိုးစားမှာတော့ဘာအတွက်ကြိုးစားမှာတော့လွတ်မြောက်ဖို့အတွက်ကြိုးစားရမယ်တဲ့ဒီဘဝထဲမှာပျော်မွေးဖို့အတွက်ကြိုးစားတာမျိုးမဟုတ်နော်ကြိုးစားတယ်ဆိုတာအဲ့လိုရှိသေးတယ်ဟုတ်လားတကယ်ကြီးမိုင်းမြနော်ကြိုးစားတာကအရာထင်တဲ့ကြိုးစားခြင်းမျိုးရှိတယ်အရာမထင်တဲ့ကြိုးစားခြင်းမျိုးလည်းရှိတယ်များသောအားဖြင့်တော့တန်တရားထဲမှာအခြေအနေကောင်းဖို့ဟုတ်လားလောလောဆယ်ဟိုပြည့်စုံရုံမျှလောက်ကြိုးစားတယ်ဆိုတာကတော့နော်ဓမ္မနယ်ပယ်တရားရှိတော်မှာကြည့်ရင်တော့တဲပြီးတော့မထိုးပါဘူးသူကပြီးဆုံးသွားမှာပဲလေဟုတ်လားပြီးရင်ထပ်ပြီးတော့တည်ဆောက်ရမှာပဲလေကလေးတွေတဲ့အိမ်ဆောက်တန်းကစားတယ်လို့ပါပဲကြိုးစားပြီးတော့မွတ်မတ်နဲ့ပြင်ဆင်နေပြီးရင်မရှိတော့ဘူးထပ်ပြီးတော့လုတ်ပြန်တယ်ဘယ်တော့မှလည်းမနာရဘူးဒီအလုတ်တွေကအပြီးအဆုံးရှိတဲ့အလုတ်မဟုတ်ဘူးအာအနာရှိတဲ့အလုတ်မဟုတ်ဘူးဘာဖြစ်လို့ဒီအလုတ်တွေဟာမပြီးတာတော့မဆုံးတာတော့အနာမရှိတာတော့အာမရှိတာတော့ဆိုတော့မပြီးနိုင်မဆုံးနိုင်တဲ့အလုတ်တွေဖြစ်နေလို့ပဲသူတို့ကဘယ်တော့မှအပြီးမရှိဘူးလုတ်တယ်အလုတ်ရဲ့အကျိုးရလက်ထွက်လာတယ်ခံစားလိုက်တယ်ကုန်သွားတယ်ထပ်ပြီးတော့ခံစားခြင်းပြန်တယ်ရခြင်းပြန်တယ်ထပ်ပြီးတော့လိုရပြန်တယ်ဒီလိုနည်းနဲ့သူကခြားခြားလဲနေတာဒါကြောင့်ဦးဇင်းတို့ပိဋကပေါင်းသူတော်ကောင်းတို့စဉ်းစားနိုင်မယ်ထင်ပါတယ်ဒီလိုဝရိယမျိုးကတော့သိပြီးတော့အရာမထင်တဲ့အဖတ်မတင်တဲ့မပြောလောက်တဲ့ဝရိယမျိုးလို့ပြောရမယ်နဲ့တူပါတယ်ဟုတ်လားဒါကြောင့်မြတ်စွာဘုရားကအာရမထအထုတ်ကြလုရလုကြလုကြဆိုတာဘာကိုပြောတာတော့ဆိုတော့နေကမထလွတ်မြောက်ဖို့အတွက်ကြိုးစားကြအပြီးအဆုံးရှိတဲ့အလုတ်အတွဲကြိုးစားကြလို့ပြောတာသောတော့ကလုံနာဝရိယ၄မျိုးကိုပြောတာပါပဲနော်ဖြစ်ပြီးသားအကုသိုလ်တရားတွေကိုဖယ်ရှားနိုင်မှလွတ်မြောက်ပါမဖြစ်သေးတဲ့အကုသိုလ်တရားတွေကိုမဖြစ်အောင်လုံနိုင်မှလွတ်မြောက်ပါမဖြစ်သေးတဲ့ကုသိုလ်တရားတွေကိုဖြစ်အောင်လုံနိုင်မှဖြစ်ပြီးသားကုသိုလ်တရားတွေကိုခိုင်မာသွားအောင်မြဲသွားအောင်လုံနိုင်မှဒီပုဂ္ဂိုလ်ဟာလွတ်မြောက်ပါဒါကြောင့်နေကမထဒီစိတ်ကိုကိလေသာကနေလွတ်မြောက်ဖို့အတွက်ကြိုးစားကြဆိုတဲ့ဟိုလုံနာဝရိယကိုတို့ကမြင့်မြတ်တဲ့ဘက်ကိုဆွဲသွားတဲ့သဘောပေါ့နော်ဒါကြောင့်ပိဋကပေါင်းသူတော်ကောင်းတို့အာရမထဆိုတာကအစကနဦးလုံလဝရိယနေကမထဆိုတာကလွံ့မြောက်ဖို့အတွက်ကြိုးစားတဲ့လုံလဝရိယအဲ့လိုကြိုးစားတဲ့နေရာမှာလဲယုံစတ္ထတဲ့အမြဲတမ်းဘာဝနာနဲ့ရှင်ပြီးတော့ကြိုးစားတဲ့အခုတော့ကြိုးစားတယ်တော်ကြမကြိုးစားဘူးအဲ့လိုပြက်တောင်းပြက်တောင်းဖြစ်နေရင်ကိုလိုချင်တဲ့လွံ့မြောက်ခြင်းချမ်းသာကလွယ်လွယ်နဲ့ရမှာမဟုတ်ဒါကြောင့်ထပ်ပြီးတော့သူကပြောတယ်ယုံစထားတယ်ဘာဝနာနဲ့ရှင်သောလုံလဝရိယကိုမိမိတဏ္ဍာမဖြစ်အောင်ကြိုးစားရမယ်ထပ်ပဏ္ဍထရှိသွားပြီတော့သုံးဓာရှိသွားပြီနော်အာရမထကြိုးစားကြနေကမထလွံ့မြောက်အောင်ယုံ간ကြပေါ့နော်ပြီးတော့ယုံစထားအဲ့လိုကြိုးစားတဲ့နေရာမှာလည်းပဲဘာဝနာနဲ့ရှင်တဲ့ကိုယ်ခန္ဓာမှာဘာဖြစ်နေတည်းဆိုတာကိုသိမြင်နားလည်အောင်ဟောတတိဝရိယဉာဏ်ပညာဦးစီးထားတဲ့ဘာဝနာနဲ့ရှင်တဲ့လုံလဝရိယဟုတ်ရလားအေးအဲ့ဒါလိုကြိုးစားတဲ့နေရာမှာအာတက်သွားအောင်ဥပမာလေးနဲ့ပြောတယ်နလာဂါရံဝကုံစရောတဲ့အင်မတန်အားကောင်းမောင်းတန်ရှိလှတဲ့ဆင်ကြီးဟာတဲ့ယူယူလေးတွေနဲ့စောက်ထားတဲ့တဲစုပ်တဲကုပ်ကလေးကိုတခါတဲ့ဝင်ပြီးတော့ဖြည့်ဆည်းပြလိုက်တယ်လို့ဆင်ကြီးတကောင်အတွက်ဒီယူယူလေးနဲ့စောက်ထားတဲ့တဲ့အင်္ဂလိပ်ဟာဘာမှသူ့အတွက်ဖြည့်ဆည်းဖို့အတွက်အပမ်းမကြီးဘူးပေါ့နော်ဒါသူကပုံပေါ်အောင်ပြောတာပါနလာကရဝကုံစတော်ချင်းမြောင်ကြီးဟာကျူအင်္ဂလိပ်ကိုဖြည့်ဆည်းပြလိုက်တယ်လို့မျိုးဒုနာထမစ္စုတေနာနာတေချင်းရဲ့စစ်တီတွေကိုဒုနာထဖြည့်ဆည်းပြလိုက်ပါတဲ့တေချင်းရဲ့စစ်တီလို့ပြောထားတာကလည်းစိတ်ဝင်စားတဲ့အကောင့်နဲ့ဒုနာထမစ္စုတေနာနာမစ္စုဆိုတာကတေမင်းပေါ့တေနာဆိုတာကစစ်တီပေါ့နော်မစ္စုတေနာနာတေမင်းရဲ့စစ်တီတွေကိုတိမင်းရဲ့စစ်တီဆိုတာဘာပြောတာလဲဆိုတော့ဒီကိလေသာတရားတွေကိုပြောတာပါဒီကိလေသာတရားတွေရှိနေသမျှဘဝဆိုတာရမယ်ဘဝဆိုတာရနေသမျှရတိုင်းရတိုင်းသောဘဝသည်တည်ဆုံးခြင်းဖြစ်မဲ့အဆုံးသတ်ရမှာဒါကြောင့်ကိလေသာရှိနေသမျှတရားဓမ္မတို့ဥရှင်တို့အသေးစက်ဆိုတာဘယ်တော့မှမရက်ဘူးမဆုံးဘူးကိလေသာကိုမဖြတ်စည်းနိုင်သေးသမျှတိမင်းရဲ့စစ်တီကိုဖြတ်စည်းပြီးပြီလို့ပြောလို့မရဘူးတိမင်းရဲ့စစ်တီကိုမဖြည့်စည်းရသေးသမျှကလပ်ပလုံးတိမင်းရဲ့စစ်တီတွေကလာလာတိုက်ပြီးတော့ကိုကအမြဲတမ်းတေးသေးပေးရမယ်ပေါ့ဘဝတိုင်းဘဝတိုင်းမှာတေဆုံးခြင်းဖြင့်အရှုံးကြီးရှုံးရမယ်ပေါ့ဘလောက်ပဲလူတွေနိုင်တယ်ပြောပြောပြီးရင်ဘာဖြစ်တာတော့ရှုံးသွားတာပဲเนาะဘာမှမဆိုတော့ရှုံးတတ်တဲ့ခန္ဓာရထားတာเนาะသူ့ရဲ့အကြောင်းတရားကလည်းမကောင်းတဲ့အကြောင်းတရားကိလေသာတရားတွေဖြစ်နေတာเนาะဒါကြောင့်ဘေးသာပေါင်းသူတော်ကောင်းတို့ဒုနာထမစ္စုတေနာနာတိမင်းရဲ့စစ်တီကိုဖြည့်ဆည်းပြလိုက်ပါတဲ့အာကောင်မောင်းတန်ဆင်ကြီးတကောင်ဒီကျူအိမ်ကလေးကိုဖြည့်ဆည်းပြတဲ့လိုမျိုးလို့သူကအဲ့ဒါလိုအာနဲ့ခွန်နဲ့ဖြစ်အောင်တိုက်တွန်းတဲ့ဂါထာကိုရွတ်တာဒါပထမဂါထာရဲ့အဓိပ္ပာယ်နော် ပြီးတော့သူကဘာဆက်ပြောတုံဆိုတော့ယောဣမတမိန်ဓမ္မဝိနေယအပမတ်ထောဝိဟတတိပဟာယဇာတိတန္တာရာဒုက္ခတန္တံကရိတတိတဲ့အဓိပ္ပာယ်ကယောအကျင့်ပုဂ္ဂိုလ်သည်ဣမတမိန်ဓမ္မဝိနေယဤတရားသဖြင့်ဆုံးမရာမြတ်စွာဘုရားရဲ့အဆုံးအမသာသနာတော်မြတ်ကြီးမှာစကားလေးတွေကတလုံးတီတလုံးတီတည်တည်ချာချာအရသာခံကြည့်မယ်ဆိုရင်တော်တော်ကောင်းတယ်။နောက်မြတ်စွာဘုရားရဲ့သာသနာတော်ကိုပြောပုံလေးကဓမ္မဝိနည်းရတဲ့တရားနဲ့ဆုံးမတာ။ဘာနဲ့မှဆုံးမထားတာမဟုတ်ဘူးနော်။ဘာနဲ့ဆုံးမတာ။တရားနဲ့ဆုံးမတာ။တရားသဖြင့်ဆုံးမတာ။နောက်ဒီအချက်ကလေးကအင်မတန်ကိုကျေပြန့်တယ်လို့ဥစဉ်ထင်တယ်နော်။တရားသဖြင့်ဆုံးမတာ။တရားနဲ့ဆုံးမထားတာ။အဲ့လိုတရားနဲ့ဆုံးမထားတဲ့ဒီမြတ်စွာဘုရားရဲ့သာသနာတော်မြတ်ကြီးမှာယောအကျဉ်ဉဏ်ရှိတဲ့ပုဂ္ဂိုလ်တူတယောက်တည်းတဲ့အပမထောဝိဟတတိအပမထောမမိမလျော်သောတတိတရားဥရှိပြီးတော့ဝိဟတတိနေနိုင်မယ်ဆိုလို့ရှိရင်နေတော့နေနေတာပဲဘာနဲ့နေနေတာလဲဒီအချက်အရေးကြီးရင်ဒီမှာကတော့သူကဘာနဲ့နေခိုင်းတာတော့အဲအပမဒဆိုတဲ့မမိမလျော်တဲ့တတိတရားနဲ့နေမယ်ဆိုရင်လို့သူကပြောထားတာတတိကအဓိကမလို့တတိတလုံးတည်းကိုခေါင်းကောက်ပြီးတော့ဟောထားတာတတိပါလာလို့ရှိရင်နောက်ကဝရိယတို့ပညာတို့တမာတိတို့ပညာတို့ဆိုတာကလိုက်လာတဲ့သဘောမျိုးရှိတာကိုဟုတ်လားဒါကြောင့်တရားသဖြင့်ဆုံးမရသာသနာတော်မြတ်ကြီးနဲ့တွေ့တဲ့အခါမှာဒကာဒမတို့ဥရှင်တို့ဉာဏ်ရှိတဲ့ပုဂ္ဂိုလ်တွေဟာတဲ့တတိကလေးနဲ့နေနိုင်မယ်ဆိုလို့ရှိရင်လို့ပြောတာနော်နေတယ်ဆိုတာကတော့အမျိုးမျိုးအဓိပ္ပာယ်ဖွင့်ကြတာပေါ့လေရွှေနဲ့နေတယ်ငွေနဲ့နေတယ်ဂုံနဲ့နေတယ်ဒရက်နဲ့နေတယ်ဘာနဲ့နေတယ်ညာနဲ့နေတယ်ပြောတော့ပြောကြတာပေါ့နော်အဲ့ဒီနေခြင်းတကနေခြင်းထဲမှာတတိကလေးထားပြီးတော့မမိမလျော့နေနိုင်တဲ့ပုံကိုယ်ရဲ့နေခြင်းကအမျက်ဆုံးနေခြင်းပဲဟုတ်လားနေတယ်ဆိုတာတကယ်တမ်းကတော့ကိုယ်စိတ်ကလေးထဲမှာဘာကလေးဖြစ်ပြီးတော့နေတယ်လဲဆိုတာကအလွန်အရေးကြီးတဲ့မေးခွန်းပေါ့ဟုတ်လားမြင့်မြတ်သောစိတ်နဲ့နေသလားယုံညံ့သောစိတ်နဲ့နေသလားပူလောင်တဲ့စိတ်နဲ့နေသလားအေးချမ်းတဲ့စိတ်နဲ့နေသလားတူဝေမိုင်မဲပြီးတော့အာယုန်လေးဆွဲရနောက်ကိုလိုက်ပြီးတော့နေသလားသို့မဟုတ်တိမြင့်နာလည်းမှုပညာဥရှိပြီးတော့နေသလားနေတာတွေကတော့အမျိုးမျိုးရှိတယ်ဆန့်ကျင်ဘက်အတိပဲပြောရရင်တော့နှစ်မျိုးပေါ့နော်မြင့်မြင့်မြတ်မြတ်နေသလားရွရွညံ့ညံ့နေသလားဆိုတာပါပဲဟုတ်လားအခုဒီမှာတော့ဒီသာသနာတော်မြတ်ကြီးမှာဗာနဲ့နေခိုင်းတာတော့တတိနဲ့နေခိုင်းတာတတိနဲ့နေမယ်ဆိုလို့ရှိရင်မြင့်မြတ်မှုတွေအကုန်လုံးဟာစီးဝင်လာမှာပဲဒါတတိဟာမြင့်မြတ်မှုအလုံးတို့ကိုစွန့်ငင်နိုင်တဲ့အစွမ်းတတိရှိတယ်။ဟုတ်လား။ဒါကြောင့်ဦးဇင်းတို့တန်ရုပ်ပါဠိတော်များမှာတတိမတော်တဒါပတ္တောတဲ့။တတိရှိလို့ရှိရင်အခခသိန်းကောင်းခြင်းမင်္ဂလာနဲ့ပြည့်စုံနေတဲ့။တတိမှာဒုက္ခမေရတိတဲ့။တတိရှိလို့ရှိရင်ချမ်းသာဒုက္ခကိုရယူပြီးသားတဲ့။တတိမတော်သူဝေတေယောတတိရှိလို့ရှိရင်မနဲ့ဖြန်တိုင်းမနဲ့ဖြန်တိုင်းကောင်းမြတ်လိမ့်မယ်တဲ့ပြောပုံကလေးကအလွန်တောင်ကြပြဆန်တယ်လို့ပြောရမှာနော်သူ့ဝေတေရောသူ့ဝေဆိုတာမနဲ့ဖြန်လို့ပြောတာဆိုလိုတာကနေတိုင်းနေတိုင်းတတ်တပ်ပို့ပြီးတော့ဟိုလူငယ်တွေနားလည်အောင်ပြောရရင်တတိရှိလို့ရှိရင်လာမယ့်အနာဂတ်ဒီအမြဲတမ်းကောင်းမြတ်နေမယ်တတိရဲ့ဘုရားလက်ကင်ထားနိုင်လို့ရှိရင်ဒါကြောင့်အနာဂတ်ရေးကိုစိတ်မအေးကြတဲ့ပုံကိုယ်တွေလူတိုင်းလူတိုင်းအတွေးလေးတွေကရှိတယ်နော်များသောအားဖြင့်ပူပန်နေဆိုတာအနာဂတ်နဲ့ပတ်သက်ပြီးတော့ပူရတာများပါတယ်ဟုတ်လားအဲ့လိုအနာဂတ်နဲ့ပတ်သက်ပြီးတော့ပူလို့ရှိရင်အနာဂတ်အတွက်အကောင်းဆုံးဖြစ်အောင်ပြင်ဆင်တဲ့နေ့ကတော့ပစ္စုပန်မှာတတိကနေ့နေလိုက်ဖို့အဲ့ဒါအကောင်းဆုံးအနာဂတ်အတွက်ပြင်ဆင်တဲ့နေ့ပဲဘောင်းဆိုရှစ်တစ်စက္ကန့်လေးတောင်ဒကာဓမ္မတို့ဥရှင်တို့ကြိုးပြီးတော့နေလို့ဖြစ်တာမျိုးမဟုတ်အလုပ်လုပ်လို့ဖြစ်တာမျိုးမဟုတ်ဒါကြောင့်အတိတ်နဲ့ပတ်သက်ပြီးတော့ပူပန်းနေတာတွေကတော့တိတ်ပြီးတော့အတိတ်ပဲမဲ့လွန်းနေလို့ထင်တယ်။အနာဂတ်နဲ့ပတ်သက်ပြီးတော့ပူတာကမှဩလာရဥမမို့လို့ပူတာဆိုတာစဉ်းစားလို့ရတယ်။အတိတ်နဲ့ပတ်သက်ပြီးတော့ပူတာကတော့ဘာမှမရှိတော့တဲ့ဖြစ်ပြီးသားဖြစ်သွားတဲ့ပြီးပြီးသားဖြစ်သွားတဲ့အရာတွေနဲ့ပတ်သက်ပြီးတော့ပူတာကတော့အလွန်ကိုညံနေရရောက်တယ်လို့ထင်တယ်။ဒါပေမဲ့လို့တော်တော်များများကတော့ဒီအတိတ်ကိုအတိတ်မှာမထားခဲ့နိုင်ဘူး။အတိတ်ကပြီးသွားပြီ။သို့တော်သူကမပြီးနိုင်ဘူးပေါ့။အဲ့ဒီအတိတ်ဒီပြီးပြီးသားဒီပင်လည်းသူ့အတွက်ဝန်တို့ဝန်ကြီးဖြစ်နေတာတွေမရှိဘူးလားရှိတယ်ဟုတ်လားဒါကြောင့်အနာဂတ်အတွက်ဒကာသမားတို့ဦးဇင်းတို့ပူပန်နေဆိုတာကတော့ထိုက်တဲ့စဉ်းစားထင်ကျင်မှုနဲ့ဒါပူပန်တာတွေကတော့ရှိရမှာပါဟုတ်လားအနာဂတ်မှာဘယ်လိုဆိုတာသို့တော့အနာဂတ်တကယ်ပူတယ်တကယ်ကောင်းစေခြင်းတယ်ဆိုရင်ဘာပဲလုပ်လို့ရလဲပစ္စုပန်မှာပဲအကောင်းဆုံးဖြစ်အောင်လုပ်လိုက်ဖို့ဒါပဲလုပ်လို့ရလားပစ္စုပန်မှာအကောင်းဆုံးလုပ်တဲ့နေ့ကလည်းပဲတတိထားတဲ့နေ့တစ်ခုပဲရှိတယ်။တတိရှိမှအမှန်အတိုင်းသိမှ တကယ်စစ်မှန်တာတွေကိုတစ္ဆာတရားကိုသိနိုင်တာဉာဏ်တွေကြီးနိုင်တာဒီနည်းပဲရှိတယ်ဒါမြတ်စွာဘုရားရဲ့ဒါအတုမဲ့နေလို့ပဲပြောရပါဆိုเนาะဒါတတိထားတာဟာသာသနာတော်မြတ်ကြီးမှာအမြင့်မြတ်ဆုံးနေပဲတကယ်တမ်းကတော့ဒါကြောင့်မထေရမြတ်ကဒီအဆုံးမကောင်းသာသနာတော်မြတ်ကြီးရဲ့အတွင်းမှာအသိဉာဏ်ရှိတဲ့ပုဂ္ဂိုလ်ဟာတတိနဲ့နေနိုင်ပဲဆိုလို့ရှိရင်တဲ့ဘာဖြစ်တုံးဆိုတော့ပဟာယဇာတိတန်တာရာဒုက္ခတန်တာဂရိတတိပဟာယဇာတိတန်တာရာဇာတိတန်တာရာအဖန်ဖန်ဖြစ်ပြီးတော့လက်ပတ်နေရတဲ့ဒီအဖြစ်ဆိုးကြီးကိုနော်ဇာတိတန်တာရာဇာတိဆိုတာကဖြစ်ခြင်းပေါ့တန်တာဆိုတာကတော့အာထပ်ပြီးတော့ဖြစ်နေတဲ့သဘောဟိုစာလို့ပြီလို့ပြောရရင်တော့တန်တာဆိုတာယုံနံတို့ရဲ့ဆင်စစ်မပြတ်ဖြစ်ပေါ်ရာကိုဒါတန်တရာလို့ခေါ်တာကိုဟုတ်လားအဲ့ဒီဇာတိတန္တရာကြီးကိုပဟာယပေရှားနိုင်လိမ့်မယ်တဲ့။နောက်တကယ်တမ်းကတော့ဇာတိတန္တရာတို့ကဇာတိဆိုတာဒုက္ခအလုံးတို့ရဲ့အစနော်။အခုတရားသမားတို့ဦးရှင်တို့ကြောက်မက်ဖွယ်ရာတကယ့်ကိုစိတ်ပြည့်စရာဒုက္ခနော်ပူပန်စရာဒုက္ခတွေဟာဒုက္ခတွေအလုံးဘယ်ကစတာဆိုရင်ဒီဇာတိကစတာ။ဒါဖြစ်တာလို့သာလဲဒီဒုက္ခတွေဆိုတာဆက်ပြီးတော့ဖြစ်တာ။ဒါဘလို့မှမငင်းနိုင်ဘူးနော်ဒါမှဖြစ်လို့ရှိရင်ဒီဟာတွေဖြစ်မလားမဖြစ်ဘူးသို့တော့အဲ့ဒီဇာတိဆိုတာကလည်းပဲအကြောင်းမဲ့ဖြစ်တာတော့မဟုတ်ဘူးသူဟာတဏ္ဍာဒီဟူသောလောဘကြောင့်ဖြစ်တာလို့တဏ္ဍာပေါ်သောဘဝိကာတဏ္ဍာဒီဘဝတစ်ကိုတဖန်ဖြစ်စေတယ်ဆိုတာကြားဝတယ်မို့လားအေးကိလေသာတရားတွေကြောင့်ဖြစ်တယ်ပေါ့ဆိုလိုတာကအဲ့တော့ဇာတိဖြစ်ရင်ဒုက္ခမျိုးစုံအကုန်လုံးဖြစ်တာပါပဲအဲ့လိုဇာတိတွေဖြစ်ပြီးတော့မဆုံးနိုင်တဲ့ဒီဒုက္ခတန်တရာကိုအဆုံးတတ်ခြင်းနဲ့ဖယ်ရှားပစ်ခြင်းနဲ့ဆိုလို့ရှိရင်ဒီသာသနာတော်မြတ်ကြီးမှာတတိနဲ့နေရမယ်လို့သူကပြောတာအဲ့လိုဇာတိတန်တရာကိုဖယ်ရှားပြီးတော့ဒုက္ခတန်တံဂရိတတိဒုက္ခတအန္တံဒုက္ခတဆင်းရဲရဲ့အန္တံအဆုံးကိုဂရိတတိပြုလိုက်မယ်တဲ့ဆင်းရဲရဲ့အဆုံးကိုပြုလိုက်မယ်ဆင်းရဲတွေတော့ဆုံးပြီမရှိတော့ဘူးဆိုတဲ့သဘောမျိုးပေါ့ခုတက္ကသမားတို့ဦးဇင်းတို့တွေကဆင်းရဲကဆုံးပြီလားမျောကြည့်လိုက်တိုင်းဆင်းရဲအပြင်းကြီးပဲမြင်ရတယ်ဟုတ်လားဆင်းရဲပြင်ဆင်းရဲတန်းကြီးပဲမြင်ရတယ်ဒါဥစဉ်တို့လည်းဒီတိုင်းပါပဲဟုတ်ရဲ့လားဘာဖြစ်လို့အဲ့ဒီဆင်းရဲတွေပဲမြင်ရတော့ဆိုတော့ပျက်စီးမဲ့အရာကြီးကိုဆွဲလမ်းမှုမကင်းလို့ပါပဲအဓိကကတော့နော်ဘာကြောင့်ဆင်းရဲတွေရှေ့ကနေကျိုးနေတော့ဒီပျက်စီးမဲ့အရာအဓိကတော့ကိုယ်ခန္ဓာကိုယ်ပဲပြင်မကခန္ဓာကိုယ်ဆိုတာကဒီလောက်ကြီးမဟုတ်နော်ပြိမကခန္ဓာကိုယ်တွေကိုဆွဲလန်းတာရှိမယ်ပြိမကအာယုန်တွေကိုဆွဲလန်းတာရှိမယ်အဲ့ဒါဟာဒီခန္ဓာကိုယ်ကြီးရဲ့စိတ်တိုင်းညာဒီခန္ဓာကိုယ်ကြီးအတွက်အလိုချတို့သူကဘေးကဟာတွေကိုဆွဲလန်းရတာလက်ခံရလားအဲ့ဒါကိုနော်တကယ်တမ်းကဘာကိုဆွဲလန်းတာလို့ကိုကိုကိုဆွဲလန်းတာကိုမှာကောင်းမြတ်တဲ့ဝေဒနာလေးတွေဖြစ်ဖို့ကိုမှာချမ်းသာဖို့ကိုငါငါငါနဲ့တငါငါတဲ့နဲ့နေနေတာဘေးအရာတွေကိုချစ်တယ်ဆွဲလန်းတယ်ဆိုတာကကိုအလိုကိုဖြည့်လေမလားကိုအလိုကိုသူတို့ကဖြည့်ကြတယ်ကိုစိတ်တိုင်းကြလို့သာလင်းချစ်ချင်းဆိုတာများသောအားဖြင့်ဖြစ်ကြတာဒါကြောင့်ဦးရှင်တို့တက္ကပညာသုတ်တံမှာလောကကြီးဘာကြောင့်မငြိမ်ချမ်းတော့ဆိုတာပိတ္တတို့နာဘူးပါလေဒီတရားလေးဟုတ်လားလောကကြီးဘာကြောင့်မငြိမ်ချမ်းတော့လူတွေဟာငြိမ်ချမ်းခြင်းနဲ့အေးချမ်းခြင်းနဲ့ဒါပေမဲ့မငြိမ်ချမ်းကြဘူးမအေးချမ်းကြဘူးလူတွေဟာယံကင်းခြင်းနဲ့ဒုက္ခအေးခြင်းနဲ့ဒါပေမဲ့ယံမအေးကြဘူးဒုက္ခမအေးကြဘူးဘာဖြစ်လို့တော့ဆိုတော့အိတ်တာမစ္စရိယတန်ရောခြင်းကြောင့်မနာလိုခြင်းဝန်တိုခြင်းကြောင့်လူလောကကြီးတစ်ခုလုံးဒုက္ခရောက်နေရတာအဲ့ဒီမနာလိုခြင်းဝန်တိုခြင်းကဘာကြောင့်ဖြစ်တုံးဆိုတော့ချစ်ချင်းမုန်းခြင်းကြောင့်ဖြစ်တာလေချစ်ချင်းဆိုတာဖြစ်ရင်မနာလိုခြင်းဝန်တိုခြင်းဆိုတာဖြစ်တယ်မုန်းခြင်းဆိုတာဖြစ်ရင်မနာလိုခြင်းဝန်တိုခြင်းဆိုတာဖြစ်တယ်အဲ့ဒီချစ်ချင်းမုန်းခြင်းကတော့ဘာကြောင့်ဖြစ်တုံးဆိုတဲ့မေကွန်းရဲ့အဖြေကအလွန်စိတ်ဝင်စားကြအောင်လေချစ်ချင်းမုန်းခြင်းဘာကြောင့်ဖြစ်တုံးဆိုတော့အလိုကြရင်ချစ်တယ်အလိုမကြရင်မချစ်ဘူးတဲ့ဟောနော်ကို့အလိုကြည့်ရင်ချစ်တာပဲကို့အလိုမကြည့်ဘူးဆိုရင်မချစ်ဘူးအလွန်ချစ်လာပါတယ်ဆိုတော့မိမတွေတောင်သားသမီးကိုကို့ဆန္ဒတွေကိုဖောက်ဖျက်လွန်အားကြီးလာပြီးကို့အလိုမကြတော့ဘူးဆိုရင်မုန်းသွားတာလည်းမရှိဘူးလားရှိတယ်ကဲကျန်တဲ့မြစ်တာတရားဆိုတာမပြောနဲ့လို့ ਨੇ နော်ဒါကြောင့်ပေးသက်ပေါင်းတော်ကောင်းတို့ပြင်ဘက်ကအရာတွေကိုဆွဲလန်းနေဆိုတာအဓိကကတော့ကို့ခန္ဓာကိုယ်ပေါ်မှာအကြီးအကျယ်ဆွဲလန်းမှုရှိလို့ဒါကြောင့်ပြဿနာကိုဘယ်ကစရှင်းခိုင်းတော့ဆိုရင်ဒီခန္ဓာကိုယ်ကိုရဲ့ပုံမှာအမြင်ရှင်းမှုကနေပြီးတော့စတင်ပြီးတော့မြတ်စွာဘုရားရှင်းခိုင်းတာပဲဒါပုံမှာရှင်းရင်အလုံးပုံမှာရှင်းတယ်ဒါကိုနားလည်ရင်အလုံးကိုနားလည်တယ်လို့ပြောရမှာပဲဟုတ်လားဒါကြောင့်ကိုယ့်ဘဝကိုယ့်ခန္ဓာရဲ့အကြောင်းကိုသိမြင်နားလည်အောင်ကြိုးစားတဲ့အလုပ်တွေလောကမှာအကြီးအကျယ်ဆုံးအလုပ်လို့ဥစဉ်တို့ကတော့အလုပ်မြင်တယ်နော်ဘယ်အလုပ်မှဒီအလုပ်လောက်မကြီးကျယ်ဘူးဘာကြောင့်လဲဆိုတော့ဘယ်အလုပ်မှဒီအလုပ်လောက်အသိဉာဏ်ကိုမဖြစ်စေလို့ပဲတကယ်တမ်းကအသိဉာဏ်တည်တာနဲ့ တတဝါတွေကိုဒုသားတွေကိုငြိမ်ချမ်မှုဖြစ်စေတာချမ်းသာမှုဖြစ်စေတာဒုက္ခတွေကိုအဆုံးသတ်ပေးနိုင်တာဟုတ်ရဲ့လားဒါကြောင့်ဒုက္ခတွေကဘာကြောင့်မဆုံးသေးတာတော့လို့မေးရင်နော်ပျက်စီးမဲ့အရာတွေကိုဆွဲလန်းမိလို့လို့ဒါဥစဉ်ကောင်းတဲ့မှာကြာပါပြီဒီအမြင်ဒီအတွေးတွေရှိနေတာဟုတ်လားပျက်စီးမဲ့အရာပြမကရာတွေကိုကိုယ်ဆွဲလန်းနေအဲ့ဒါတွေကတော့ဘာတွေတော့ပျက်စီးမဲ့အရာတွေလို့မှဒါလို့မ သလောက်အဲ့ဒါတွေပျက်စီးတော့မယ်လို့ချိန်ချောက်လာတဲ့အခါမှာအဲ့ဒါအကြီးကြီးစံပြီးတော့တုံလုံးကြရမှာအဲ့ဒါငွေနဲ့ကာဝယ်လို့ရမလားခေပညာတွေနဲ့ကာဝယ်လို့ဘောရမလားဘာနဲ့မှကာဝယ်လို့မရဘူးဒါကြောင့်လောကကြီးရဲ့ဒုတိယသစ္စာတရားလိုချင်တယ်ရချင်တယ်ဖြစ်ချင်တယ်ဆွလန်းတယ်ဆိုရင်တော့ဒုက္ခကဖြစ်မှာပဲဒုက္ခကိုချုပ်ချင်တယ်ဆိုရင်အဲ့ဒီလောဘကိုချုပ်အောင်လုပ်မှဒုက္ခဆိုတာချုပ်တာဒါသစ္စာတရားနော်ဘလို့မှပြောင်းလဲသွားမယ့်အရာမဟုတ်ဘူးဒါကြောင့်ပိဋကတ်ပေါင်းတော်ကောင်းတို့ဒုက္ခတဏ္ဏကရိတတိဒုက္ခရဲ့အဆုံးကိုပြုတ်ကျင်တယ်ဆိုလို့ရှိရင်ဒီသာသနာတော်မျက်နဲ့တွေ့တဲ့အခိုက်အတန့်မှာဘာနဲ့နေရမလို့တတိနဲ့နေတဲ့အဲ့ဒါဒုတိယဂါထာရဲ့အဓိပ္ပာယ်ယောဣမတမိန်ဓမ္မဝိနည်းအပ္ပမထောဝိဟတတိဉာဏ်ပညာအမျှော်မြင်တဲ့ပြည့်စုံတဲ့ပုဂ္ဂိုလ်သည်သာသနာတော်မျက်ကြီးနဲ့တွေ့တဲ့အခါမှာကိုယ်ခန္ဓာမှာဖြစ်နေတဲ့သဘာဝတရားတွေကိုတတိဥသိပြီးတော့သိမြင်နားလည်အောင်နေခြင်းဒီပင်လျင်ပဟာယဇာတိတန်တာရာအဖမအထက်ထက်ဖြစ်နေတဲ့ဒုက္ခတွေရဲ့အစလို့ဆိုရမယ်ဇာတိတန်တရာကြီးကိုဖယ်ရှားပြီးတော့ဒုက္ခတန်တန်ကရိတတိဆင်းရဲဒုက္ခအလုံးတို့ရဲ့အဆုံးကိုပြုနိုင်ပါလိမ့်မယ်တဲ့အဲ့ဒါအဘိဗုမထေရွတ်ဆိုတဲ့ဂါထာနှစ်ပုဒ်ပေါ့နော်အဲ့ဒီဂါထာကိုလောကရကြီးတထောင်နဲ့တိအောင်သူဆိုတာအဲ့တော့အောက်ကလူတွေကြားရတယ်လို့ဆိုတယ်အဲ့ဒါတိခိမြတ်စွာဘုရားနဲ့အဲ့ဒီမထေမြတ်ပြန်ပြီးတော့ကြွလာတော့ယဟန်တော်တွေကိုမြတ်စွာဘုရားတိခိမြတ်စွာဘုရားကမေးတယ်ချက်တာတို့သောသောကအဘိဘူမထေမြမပြီကနေရွတ်ဆိုတဲ့ဂါထာနှစ်ပုဒ်ကိုသင်ချက်တာတို့ကြားလိုက်သလားမှန်လားပါကြားလိုက်တယ်တဲ့ပြန်ဆိုပြပါဆိုတော့ယဟန်တော်တွေကဆိုပြတယ်အဲ့ဒါအဲ့ဒီဂါထာကိုမြတ်စွာဘုရားကအလုံးအကျိုးကြီးတယ်ပေါ့ဒီဂါထာတွေဟာအလုံးကိုမြင့်မြတ်တဲ့ဂါထာတွေဆိုပြီးတော့အဲ့ဒါမြတ်စွာဘုရားကတဆင့်ပြန်ပြီးတော့ယဟန်တော်တွေကိုတိခိမြတ်စွာဘုရားလက်ထက်ကအဖြစ်ပြက်တစ်ခုကိုပြန်ပြီးတော့ပြောပြခဲ့တာပေါ့ဟုတ်ရဲ့လားဒါကြောင့်ပိဋကတ်ပေါင်းတော်ကောင်းတို့ဒီကနေ့ဦးဇင်းတို့ဦးစားပေးပြီးတော့ပြောတာကတမ္ပပဒံတရား၄ပါးဟုတ်ရလားအေးတမ္ပပဒံတရား၄ပါးเนาะအနှစ်ချုပ်တော့မှာเนาะပြီးတော့မှာเนาะအေးမဖြစ်သေးတဲ့ဖြစ်ပြီးသားအကုသိုလ်တရားတွေကိုပယ်ရှားနိုင်အောင်ကြိုးစားတယ်မဖြစ်သေးတဲ့အကုသိုလ်တရားတွေကိုမဖြစ်အောင်ကြိုးစားတယ်အကုသိုလ်နဲ့ပတ်သက်ပြီးတော့နှစ်ချက်ဖြစ်ပြီးသားမဖြစ်သေးတဲ့ကုသိုလ်တရားတွေဖြစ်ပေါ်လာအောင်ကြိုးစားတယ်ဖြစ်ပြီးသားကုသိုလ်တရားတွေကိုများပြားခိုင်မြဲသွားအောင်ကြိုးစားလေတမ္ပပဒံတရားတမ္ပပဒံဆိုတဲ့စကားတည်ပြီးလည်းတမ္မပဒါနဆိုတဲ့နှလုံးကိုပေါင်းထားတာเนาะပဒါနဆိုတာကအလွန်အကင်းအားထုတ်တာကြိုးစားတာတမ္မဆိုတာကကောင်းစွာဟောကောင်းစွာဆိုတာလေးကမပါလို့မရဘူးเนาะအဲ့ဒီကောင်းစွာဆိုတဲ့အဓိပ္ပာယ်တည်ပြီးလည်းအကုသိုလ်ကိုဖယ်ရှားဖို့ကုသိုလ်ကိုဖြစ်ပွားဖို့ဆိုတဲ့အဓိပ္ပာယ်ကိုရည်ညွှန်းရမရောက်ဘူးလားရောက်တယ်အဲ့ဒါပိဋကပေါင်းတတော်ကောင်တို့ဦးဇင်းတို့ပြောခဲ့ပြီနော်ဒီတတိပဋ္ဌာန်ဒေသနာနဲ့အနေမကြခင်မှာပိဋကပေါင်းတတော်ကောင်တို့တနာရီလောက်အချိန်ယူပြီးတော့တရားနှလုံးကျင့်သုံးကြမှာဟုတ်လားအဲ့ဒါလို့ကြိုးစားတဲ့အချိန်မှာကြိုးစားမှုအာထုတ်မှုတိုင်းအာထုတ်မှုတိုင်းမှာအဲ့ဒီလိုအာထုတ်နေတဲ့အချိန်မှာနော်ဒီတမ္ပပဒံတရား၄ပါးအကျုံးဝင်မှုလားဝင်တယ်အဲ့ဒါလို့အာထုတ်နေခြင်းဒီမြင်လည်းဖြစ်ပြီးသားအကုသိုလ်တွေကိုဖယ်ရှားဖို့ကြိုးစားရရောက်တယ်။မဖြစ်သေးတဲ့အကုသိုလ်တွေကိုမဖြစ်အောင်ကြိုးစားရလည်းရောက်တယ်။မဖြစ်သေးတဲ့ကုသိုလ်တရားတွေဖြစ်အောင်ကြိုးစားရလည်းရောက်တယ်။ဖြစ်ပြီးသားကုသိုလ်တရားတွေကိုတိုးတက်ခိုင်မြဲသွားအောင်ကြိုးစားရလည်းရောက်တယ်။အဲ့ဒါသိပြီနဲ့ဒီသာသနာတော်မြတ်ကြီးမှာတတိနဲ့နေပြီးတော့ဒုက္ခရဲ့အဆုံးကိုပြုနိုင်ဖို့အတွက်ဇာတိတန်တရာကြီးကိုဖယ်ရှားပစ်ဖို့ကြိုးစားတာပါလို့ပြောလို့မရဘူးလား။ရပါလေ။ဒါကြောင့်ပေတပ်ပေါင်းတော်ကောင်းတို့သည်မိမိရဲ့ခန္ဓာမှာဘာတွေဖြစ်နေတယ်လဲဆိုတဲ့သဘောတဘာဝယုဒ္ဓမနန္ဒမတဘာဝတရားတွေကိုဖြစ်စင်းဖြစ်စင်းအခိုက်တန့်မှာအပူမရှိအလိုမရှိဖြစ်ဆက်ချက်တွေနှုတ်ပယ်ချက်တွေမပါဘဲနဲ့တိတိကျကျအမှန်တိုင်းသိမြင်သွားအောင်တတိဝရိယဉာဏ်ပညာဥရှိပြီးတော့ကြိုးစားအထုတ်ပြီးတော့မဲ့ဉဏ်ဖွဉဏ်မျက်နှိပ်ဗံကိုလျင်မြန်ထုတ်ချောက်မျက်မှောက်ပြုနိုင်ကြတဲ့သူတော်ကောင်းတွေဖြစ်ကြပါစေတည်း